Welcome to the Voice of America in Burmese.
Minglamana Kim Ma Shin. Washington News of the American Tangani. 2020 July 19 ရက် Tening Rain ni Manakin Season တွေကို Myanmar Sanaw Chin Manak 6 Nai ka ni 9 Nai thi Line Nometer 2440 ne 51 Line Lameter 190 ro ka ni thauk lwin pe ni ba bi. Chuma Kim Myo Tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံဟာကမ္ဘာမှာကိုဗစ် -19 အကူးစက်ခံရသူနဲ့သေဆုံးရသူအရေအတွက်အများဆုံးဖြစ်နေပြီးနေ့စဉ်ကူးစက်မှုနှုန်းကလည်းဆက်ပြီးဆန့်ကျင်တင်နေပါတယ်။တောက်ကြံနေမှာအကူးစက်ခံရသူစုစုပေါင်း 86,000 ကျော်ရှိခဲ့ပြီးဒါဟာဒုတိယအကြိမ်မြောက်အကူးစက်ခံရသူ 9,000 ကျော်သောရာဖြစ်ပါတယ်။ကမ္ဘာတစ်လွှားဒီရောဂါအကူးစက်ခံရသူ 14,000 ကျော်ရှိနေပြီးအမေရိကန်နိုင်ငံမှာတော့ 3,000 ခွဲကျော်ရှိနေတယ်လို့John Hopkins တက်သူစစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်မှုနှုန်းတိတ်များနေတဲ့ပြည်နယ်တွေကတော့ Arizona, California, Florida, Georgia နဲ့ Texas ပြည်နယ်တွေဖြစ်ပါတယ်။နိုင်ငံမှာ virus ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးရှင်းလင်းပြတ်သားတဲ့အစီအစဉ်မရှိသလိုလူလူကြားလှုပ်ရှားသွားလာမှုတွေမှာလည်းမဖြစ်မနေနှကောင်းစည်းတက်ဆင်ဖို့မလိုအပ်တဲ့အခြေအနေမှာကူးစက်မှုတွေကလည်းတိုးလာနေတာဖြစ်ပါတယ်။ American သမ္မတ Donald Trump ကတင်းငွေ Fox သတင်းဌာနမေးမြန်းကန့်အတွက်ဖြေကြားရမှာလူတိုင်းလွတ်လပ်မှုရှိစေခြင်းနဲ့လို့ပြောကြခဲ့တာပါ American နိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်ပြီး Brazil ကကူးစက်ခံရသူ2,000နဲ့ဒုတိယဖြစ်တယ်လို့ India ကတော့ကူးစက်သူ1,000နဲ့တတိယအများဆုံးနေရာမှာရှိနေပါတယ်မငြိမ်းပြမှုတွေတိုးလာနေတဲ့ကမ္ဘာကြီးမှာလူမှုပရင်းရဲ့အသက်ပြတ်ချမှတ်ပြီးလူတိုင်းအတွက်အခွင့်အလမ်းတွေဒန်းတူညီမျှစွာဖန်တီးပေးနိုင်အောင်လှုံ့ဆော်ကြဖို့ကွယ်လွန်သူတောင်အာဖရိကခေါင်းဆောင် Nelson Mandela 102နှစ်မြောက်မွေးနေ့အတွက်ပြောကြတဲ့မင်ကွန်းမှာကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ
် A new social contract within societies will enable young people to live in dignity
လူမှုအဆိုင်ဝန်းတွေအတွင်းမှာလူမှုပရင်းရဲ့အသစ်ပြန်ချမှတ်လှုပ်ဆောင်မယ်ဆိုရင်လူငယ်တွေဂုဏ်သိက္ခာရှိရှိနေနိုင်မှာဖြစ်တယ်လို့အမျိုးသမီးတွေအတွက်လည်းအမျိုးသားတွေလိုပဲဒန်းတူဖြစ်လာပြီးအခွင့်အလမ်းတွေရမယ်အပြင်မကျန်းမာသူတွေအကာအကွယ်မဲ့သူတွေနဲ့လူနည်းစုဝင်တွေအားလုံးအတွက်လည်းအကာအကွယ်ရလာမှာဖြစ်ကြောင်းပြောတော့တာပါလူတိုင်းကသူတို့အတွက်အလုပ်ဖြစ်မဲ့လူမှုရေးနဲ့စီးပွားရေးစနစ်တွေကိုလိုချင်ကြကြောင်းနဲ့လူတိုင်းသူတို့ရဲ့ရပိုင်ခွင့်တွေကိုရကြင်ကြပြီးသူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားမှုရှိစေချင်ကြတယ်လို့လည်းတွင်မှုချုပ်ကပြောပါတယ်။လူမှုပဒိညာတိတ်ကိုအစိုးရတွေလူမှုနဲ့လူမှုအတိုင်းဝန်းအားလုံးကြားမှာချမှတ်ပြီးလူတိုင်းအတွက်ဒန်းတူညီမျှတဲ့ရပိုင်ခွင့်တွေအခွင့်အလမ်းတွေကိုအခြေခံပြီးလုပ်ငန်းအားလုံးလက်တွဲလှုပ်ဆောင်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ကိုရိုနာဗိုင်းရပること ကြောင့်လူကိုယ်တိုင်မတော်နိုင်တဲ့တွင်မှုချုပ်ကတောင်အာဖရိကရဲ့ Nelson Mandela Foundation အတွက်ဗီဒီယိုမင်ကွန်းပေးပို့ခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေဟာဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာလူကိုယ်တိုင်တက်ရောက်တဲ့အစီအွေဒုတိယမြောက်နေ့ကိုစနေနေ့မှာဆက်လက်ကျင်းပနေပါတယ်။ဒီအစီအွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်ပြီးထူထောင်နိုင်ရေးဆိုင်ရာအစီအစဉ်နဲ့နောက်နှစ်တွေအတွက် EU ဘတ်ဂျက်ငွေ1 trillion ချထားရေးဆိုင်ရာအဓိကကိစ္စရပ်ကြီးနှစ်ခုကိုဆွေးနွေးနေကြတာဖြစ်ပြီးသဘောတူညီချက်ရရည်အတွက်ကြိုးပမ်းနေရပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ဆန်ပြန်တဲ့ထူထောင်ရေးရန်ပုံငွေချထားမှုနဲ့ပတ်သက်ပြီးအပြင်းထန်ညှိနှိုင်းနေရတာပါ။တောက်ကြံနေကလည်း EU 28နိုင်ငံခေါင်းဆောင်တွေကြားညံ့တဲ့အထိဆွေးနွေးခဲ့ကြတာဖြစ်ပြီးဒီပြန်တဲ့ထူထောင်ရေးရန်ပုံငွေဘယ်လောက်သုံးဆွဲမယ်ဆိုတာနဲ့ဒီငွေကိုဘယ်လိုအနေထားနဲ့ပေးမယ်ဆိုတာကိုဆွေးနွေးတဲ့အခါမပြေလည်မှုတွေပါရှိလာကြတာပါ။ဥရောပကော်မရှင်ကကိုရိုနာဗိုင်းရပ်စ်ဆန်ပြန်တဲ့ထူထောင်ရေးအတွက်ဒေါ်လာ158 billion ချထားပေးဖို့အဆိုပြုခဲ့ပါတယ်။ဒီရန်ပုံငွေကိုအလိုအဆုံနိုင်ငံတွေကိုချီးငွေဖြစ်နဲ့ထောက်ပံ့ငွေဖြစ်နဲ့ပေးဖို့ဖြစ်ပါတယ်။နောက်ဆုံးကောက်ယူတဲ့စစ်တမ်းအရအဖွဲ့ဝင်28နိုင်ငံပါ EU ဥရောပသမဂ္ဂရဲ့စီးပွားရေးဟာဒီနှစ်မှာ 8.3 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။ Oregon ပြည်နယ် Portland မြို့မှာစနေနေ့အစောပိုင်းကဆန္ဒပြသူတွေလူအုပ်ကွဲသွားစီဖို့အတွက်အဓိကရောနေနေဝတ်ဆောင်ပြဝတ်ဆင်ထားတဲ့ဗဟိုအစိုးရတပ်ဖွဲ့ဝင်တွေကမြေယိုဘုံတွေနဲ့ထပ်ပြီးပြစ်ခတ်ခဲ့ပါတယ်။ Portland ရဲတွေကိုတော့လူအုပ်ကွဲသွားအောင်မြေယိုဘုံ၃ခွန့် Federal တရားသူကြီးတူကတားမြစ်ထားပါတယ်။မြို့လေကောင်မှာဆန္ဒပြမှုဟာတရားမဝင်ကြောင်း Portland ရဲတပ်ဖွဲ့ကစနေနေ့အစောပိုင်းမှာကြေညာခဲ့ပြီးတစ်ချိန်ထဲမှာပဲဘဲဖွဲ့ကဆိုတာပြတာတဲ့ဒစိတက်မထားတဲ့ဒေသဆိုင်ရာဥပဒေစိုးမိုးရေးနဲ့ဗဟိုအစုအတက်တို့ပူးပေါင်းပြီးဆန္ဒပြသူတွေကိုဖြိုခွဲခဲ့တာဖြစ်ကြောင်းဒေသရင်းသတင်းဌာနတစ်ခုဖြစ်တဲ့ Oregon Life ကပြောပါတယ်။American account ခေါ်တဲ့နေဆက် data အကောင့်ဝေးဌာနပြောခွင့်ရကတော့သူတို့ဌာနကတပ်သားတွေကို Portland မှာချထားခဲ့ကြောင်းနဲ့ဒါဟာဒီမြို့က Federal အဆောက်အဦတွေနဲ့အထိမ့်မှရုပ်ထုတွေကိုကာကွယ်ဖို့ သမ္မတဒေါ်နယ်ထရန့်တာဝန်ပေးထားတဲ့အမိမြေလုံခြုံရေးဌာနတဲ့အတွက်အားဖြည့်ပေးဖို့ဖြစ်ကြောင်းပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 8.13 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမတွန်ကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေစီကိုတရုတ်နိုင်ငံထုတ်လန့်တွေတင်ပို့ပေးနေတဲ့လမ်းကြောင်းကိုမြန်မာနိုင်ငံကရှာဖွေတွေ့ရှိခဲ့ပြီလို့ယူဆရတယ်လို့အိန္ဒိယသတင်းဌာန The Economic Times ကပြောပါတယ်အခုလိုတရုတ်လက်နက်တွေရခိုင်ပြည်နယ်တွင်းကလက်နက်ကိုင်တပ်ဖွဲ့တွေစီကိုရောက်ရှိနေတာဟာကလတန်မြစ်စီမံကိန်းလိုမြန်မာနိုင်ငံအတွင်းမှာရှိတဲ့အိန္ဒိယအကျိုးစီးပွားတွေကိုချိန်ချောက်အနေနဲ့ပြုနေတာကိုအိန္ဒိယနိုင်ငံကလုံခြုံရေးဆိုင်ရာဌာနတွေကစိုးရိမ်ပူပန်နေတယ်လို့လည်းတခြားသတင်းဌာနတစ်ခုဖြစ်တဲ့ The Daily News and Analysis ကပြောပါတယ်ဆောလာနောက်ပိုင်းတုန်းကထိုင်းလုံခြုံရေးတပ်ဖွဲ့တွေကထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာမြန်မာနိုင်ငံတွင်းကိုတင်ပို့မဲ့တရုတ်လက်နက်တွေကိုဖမ်းဆီးရပိခဲ့တာလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကဒီဖမ်းဆီးရပိမှုကိစ္စကိုမြန်မာစစ်တပ်ကိုအသိပေးခဲ့တယ်လို့လည်း The Economic Times ကပြောပါတယ်။မြန်မာနိုင်ငံတွေကစုပ်ပူမှုတွေကိုဖြစ်ပေါ်စေရမှာတရုတ်နိုင်ငံရဲ့အခက်အခဲကိုမြန်မာစစ်တပ်ကောင်းဆောင်ပိုင်းကလူသိရှင်ကြားပြောဆိုအပြီးမှာတရုတ်လက်နက်တွေကိုထုတ်ဖော်ရရှိတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီလက်နက်တွေကိုရခိုင်လက်နက်ကိုင်တပ် AA ကမှာယူထားတာလို့လည်း The Economic Times ကပြောပါတယ်။အိန္ဒိယနိုင်ငံကအကောင့်ထဲပေါ်နေတဲ့ကလတန်မြစ်ဘက်ဆောင်စီမံကိန်းကရခိုင်ပြည်နယ်မှာရှိနေတာဖြစ်ပြီး AA ဖွဲ့ကအဲ့ဒီစီမံကိန်းကိုပြင်မထားတိုက်ခလေရှိတယ်လို့လည်းပြောပါတယ်။နှစ်တုန်းကတော့အိန္ဒိယနဲ့မြန်မာစစ်တပ်နှစ်နိုင်ငံနယ်စပ်ဒေသမှာ Operation Sunrise လို့ခေါ်တဲ့ပူးတွဲစစ်ဆေးရေးတရလှုပ်ဆောင်ခဲ့ပြီးရခိုင်လက်နက်ကိုင်တပ် AA နဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးကလတန်မြစ်ဘက်ဆောင်စီမံကိန်းဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီစီမံကိန်းကိုအရှိတောင်အရှာထွက်ပေါက်ဖြစ်အိန္ဒိယနိုင်ငံကသတ်မှတ်ထားပါတယ်ခင်ဗျ။မနီစနေနေ့ညနေပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရာနစ်ချီရှိတဲ့ထိုင်းလူငယ်တွေဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပြီးထိုင်းဆိုရနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုအခမ်းပြုလုပ်တဲ့ဒီဆန္ဒပြပွဲဟာ2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြီးမားဆုံးလမ်းပေါ်ဆန္ဒပြမှုလည်းဖြစ်ပါတယ်။ကျောင်းသားတွေဦးဆောင်ပြီးဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်အစအဦးနေမှာပြုလုပ်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုတက်ရောက်ခဲ့သူတွေကဝန်ကြီးချုပ်ပရာယုချောင်းချအစိုးရပေါ်ဝေဖန်ပြောဆိုခဲ့ကြသလိုဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတွေကအချက်၃ချက်ကိုတောင်းဆိုခဲ့ကြပါတယ်။ပါလီမန်ကိုဖျက်သိမ်းပေးဖို့အစိုးရကိုဝေဖန်သူတွေကိုနှောက်ယှက်ပေးတာတွေကိုရပ်ဆိုင်းပစ်ဖို့နဲ့အရသာအစိုးရကိုဖြုတ်ချခဲ့တဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းစီးပွားရေးကျဆင်းမှုနဲ့အတူဥပဒေသစ်တွေအောက်မှာလွတ်လပ်ခွင့်တွေရောင်းရဲကျဆင်းလာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိုင်းစီးပွားရေးကဆယ်ရာခန့်နှုန်းအထိကျဆင်းမယ်လို့ခန့်မှန်းထားသလိုလက်မဲ့စက်တင်ဘာလမှာကြောင်းပြည့်ဆုံးမဲ့တက္ကသိုလ်ဘွဲ့ရတော်တော်များများအလုပ်လက်မဲ့ပြဿနာနဲ့ရင်ဆိုင်ကြရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျ။မနေ့စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေ 14,000 ကျော်သွားခဲ့တဲ့အတွေ့အင်ဒိုနီးရှားနိုင်ငံဟာအရှိအာရှဒေသမှာရောဂါကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံအတွင်းကူးစက်ခံရသူစုစုပေါင်းအရေအတွက်ကိုကျော်သွားတာလည်းဖြစ်ပါတယ်။စနေနေ့တရက်တည်းကူးစက်သူလူနာသစ် 1,900 ကျော်နဲ့သေဆုံးသူ59ယောက်ရှိပြီးအခုထိသေဆုံးသူ 4,000 ကျော်ရှိပါတယ်။မနေ့နောက်ပိုင်းက COVID-19 စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာပြည်ထောင်ကြာနေ့အထိကူးစက်သူပေါင်း 13,000 ကျော်နဲ့သေဆုံးသူ 4,600 ကျော်ရှိတာပါ။အင်ဒိုနီးရှားနိုင်ငံကတခြားနိုင်ငံတွေလောက်ရောဂါတားဆီးရေးတင်းတင်းကြပ်ကြပ်မဆောင်ရွက်သလိုရောဂါဆန္ဒစစ်ဆေးမှုနည်းပါးတဲ့အပေါ်မှာလည်းကူးစက်ရောဂါကာကွယ်ရေးဆိုင်ရာပညာရှင်တွေကဝေဖန်မှုတွေရှိနေတာပါ။အင်ဒိုနီးရှားနိုင်ငံမှာရောဂါကူးစက်မှုတွေဆက်ပြီးဖြစ်နေတဲ့ကြားကစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့အသွါလာကန့်သတ်မှုတွေကိုဇွန်လအစောပိုင်းလောက်ကဖြည့်လျှော့ပေးလိုက်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့တိုကျိုအိုလံပစ်အားကစားပြိုင်ပွဲပွဲစဉ်တွေကိုဘူလတ်ကရေးဆွဲထားတဲ့ပွဲစဉ်တွေအတိုင်းကျင်းပသွားမယ်လို့စီစဉ်သူတွေကတောက်ကြံနေကပြောပါတယ်
။မဇ်ဒိုင်ချွာ
အားစားပွဲကိုမူလကစီစဉ်ထားတဲ့အတိုင်းအားစားယူရတဲ့ပြမနေရာတစ်ခုအပါအဝင်ငကိုစီစဉ်ထားတဲ့ပွဲစဉ်တွေနဲ့နေရာတွေအတိုင်းကျင်းပသွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်အမှုဆောင်အရာရှိချုပ်တိုရှီတိုမိုတိုးကပြောသွားတာပါ။ ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဒီနှစ်တည်းကျင်းပဖို့စီစဉ်ထားတဲ့အိုလံပစ်အားကစားပွဲကိုနောက်နှစ်ရွှေ့ဆိုင်းဖို့နိုင်ငံတကာအိုလံပစ်အားကစားကော်မတီ IOC နဲ့ဂျပန်အစိုးရကပြီးခဲ့တဲ့မလတုန်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်တဲ့ငွေနေနေမတပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နေလာနာကြီးခါရလေးရွေးမဲအာဇာနည်နေကိုဖြစ်မမင်းနေမာကလေးဒီနေ့ပြင်
ရီဇူလိုင်19ရက်ဒီကနေ့ဟာလွတ်လပ်ရေးပြည်သူ့ကဘူကျော်အောင်ဆန်းတဲ့တကွအာဇာနည်ကောင်းဆောင်ကြီးတွေလှုပ်ကြံခံရတာ93နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့အခြေအနေမျိုးအခုချိန်ထိအပြည့်အဝမခံစားရသေးဘူးလို့ရှေ့မီနောက်မီပုဂ္ဂိုလ်တွေကသုံးသပ်ကြပါတယ်။အမေရိကန်အရှိတ်ချမ်းမေရီလန်းပြည်နယ်မှာနေတဲ့ဘိုးကျော်အောင်ဆန်းရဲ့တူတော်ဆက်သူအာဇာနည်ဥပဝင်းရဲ့သားဒေါက်တာစိန်ဝင်းကတော့ဘိုးကျော်တို့ကွယ်လွန်ချိန်မှာ3နှစ်သားအရွယ်သာရှိသေးတာပါ။
ကျွန်တော်ကငယ်ငယ်လေးရှိသေးတယ်။အဲဒါတော့အောင်ဆန်းစုကြည်ဆိုရင်သူ2နှစ်သားမိပဲရှိသေးတယ်။အဲ့ကျွန်တော်ဆိုရင်တော့သုံးနှစ်ချော်ချော်လောက်ဖြစ်နိုင်တယ်။ကျွန်တော်မှတ်မိတာကပုဂ္ဂိုလ်ရဲ့အနေနဲ့တော့တော့မှတ်မိဘူးရခလေးဟိုရ။သို့တော်လည်းပဲဂျူဘလီဟောကိုသွားလာတော့မှတ်မိတယ်။ဂျူဘလီဟောမှာစစ်သားတွေအလေးပြုကြ။ကျွန်တော်လည်းခလေးဆိုတော့ဝယ်ဝယ်အလေးပြုတယ်။ဘုရားအောင်ဆန်းကဦးလေးဖြစ်နေတယ်နော်။ဆိုတော့ဟိုဦးလေးဆိုတာကိုခံစားရတဲ့ဘုရားအောင်ဆန်းဆိုရဟောပုခါစားလာတယ်။ဘုရားအောင်ဆန်းကရှိခဲ့လို့ရှိရင်တိုင်းပြည်ကဒီလိုမဖြစ်ဘူး။ဒီလိုအမားကြီးကိုတားမှာပဲ။ဒီလိုအတွေ့ရတော့ဝင်နေရ
။ဘုရားအောင်ဆန်းလှုပ်ကြံမခံရခင်1949ဇူလိုင်13ရက်မြို့တော်ခမ်းမရှိပြောခဲ့တဲ့ဘုကျုံမေခွန်းထဲမှာတိုင်းသားတွေနဲ့ညီညွတ်ရေးကိစ္စအလေးထားခဲ့ပါတယ
်။အခုကျွန်တော်သိသိလင်းလင်းပြောထားပါမယ်။အမပြင်းမဲ့လူတို့ညီညွတ်ရေးတိုင်းနာချင်းချင်းညီညွတ်ရေးတွေမပြောမခွင်းနဲ့ဘသူမှဖောက်ဖင်းလို့မရလို့ရှိရင်ဟုတ်လားနောက်ပြီးတော့လက်ဝဲသမားခေါ်တဲ့လူငယ်နိုင်ငံရေးသမားတွေညီညွတ်တဲ့ညီညွတ်နိုင်လို့ရှိရင်ဟုတ်လားအဲ့ဒီဟာကြီးကြီးတော့ခင်ဗျားတို့ရဲ့လွတ်လပ်ရေးကပိုကောင်းလာမှာဟုတ်လားအဲ့ဒီဟာငယ်ငယ်တော့ခင်ဗျားတို့ရဲ့လွတ်လပ်ရေးကရတယ်ဆိုပေမဲ့ဟုတ်လားခွင့်ရင်းနဲ့လားနောက်တကအဲ့ဒီလိုနေရမယ်နိုင်ငံရေးသမားတွေတချို့ကြီးထိုးတာကိုခင်ဗျားတို့ရောင်မှန်းလို့အင်မတန်ဖျိုးပရဲဖြစ်ကြရင်တော့ဖြစ်ရင်အဲ့ဒါခင်ဗျားတို့လွတ်လာရေးရမှာမဟုတ်ဘူ
းတချိန်ကဘုကျုပ်ရဲ့တွေးတောမျှော်မှန်းချက်တွေကအခုချိန်ထိဘာမှဖြစ်မလာသေးဘူးလို့ထောက်ပြလာသူကအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်
အပူချုံအောင်ဆန်းတော်တကယ်ပဲအတိုင်းရင်းသားတွေနဲ့တင့်တင့်မြတ်မြတ်နေဖို့နောက်တရားမျှသာစွာဆက်ဆံဖို့နောက်ပြီးတော့မှတန်းတူညီမျှတဲ့အခွင့်အရေးတွေပေးဖို့အဲ့ဒါကိုသူကတေချာပြောသွားတယ်ဗျာဒါပေမဲ့သူ့စကားတွေလည်းအခုဆိုလို့ရှိရင်ပြောတာပြောနေကြတာသူရဲ့မိန့်ခွန်းကိုလည်းခဏခဏဖွင့်နေကြတယ်ဒါပေမဲ့သူ့ရဲ့စကားကိုလည်းနားမထောင်ကြဘူးအဲသူပြောတဲ့အမိန့်ခွန်းတွေကိုလည်းမလိုက်နာကြဘူးဆိုတော့အခုအခြေအနေရကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့ဆိုရရဲ့တုတ်ဆောင်ချက်တွေကဘူချုံအောင်ဆန်းပြောသွားတဲ့စကားတွေနဲ့တခြားစီဖြစ်နေတယ်ဆိုတော့ကျွန်တော်တိုင်းရင်းသားတွေကဘယ်လိုမှလည်းအခွင့်အရေးလဲတန်းတူညီမျှလဲမရဘူးဘူချုံအောင်ဆန်းပြောသွားတဲ့စကားမင်ခွန်းနဲ့ပြီးသွားတဲ့ကတိတွေနဲ့ဆိုရင်ကျွန်တော်တိုင်းရင်းသားတွေတခုမှမခံစားရဘူးဗျာ
ဘူချုံအောင်ဆန်းရဲ့တူဒေါက်တာဆင်ဝင်းကတော့တိုင်းရင်းသားတွေနဲ့တန်းတူညီမျှနေနိုင်မှသာလွတ်လပ်ရေးရဲ့အနှစ်သာရပြည့်ဝလာမယ်လို့ယုံကြည်သူဖြစ်ပါတယ်
လွတ်လပ်ရေးပြည်မှာရောက်နေတယ်လေလွတ်လပ်ရေးဆိုတာပါလေအဲစတဲ့အဖြစ်ပေါ့နော်ကြည့်တဲ့အခါကျတော့ပထမအဦးဆုံးကတော့ပြည်သူလူထုရဲ့ဆန္ဒအဲ့ဒါအသိရေးကြီးရဲ့ပြည်သူလူထုဆန္ဒကိုအရေးမပေးဘူးအလေးမထားဘူးဂရုမစိုက်ဘူးငါတို့လှုပ်ချင်တာလှုပ်လို့ရတယ်ဆိုရင်တော့ဒါလွတ်လပ်ရေးနဲ့အဝေးကြီးပဲနော်အဲ့တော့ပြည်သူဆန္ဒပါဝင်တဲ့အခြေခံဥပဒေအမတန်အရေးကြီးရဲ့ဗျာ။ပမာပြည်ပါတိုင်းရင်းသားစုပေါင်းနေထိုင်တဲ့တိုင်းပြည်ပဲအားလုံးညီညီမျှမျှရှိတဲ့ညီညီမျှမျှခေါ်ဆောင်တဲ့အဲ့ဒါမဖြစ်နိုင်ဘူးဆိုလို့ရှိရင်တကယ်လွတ်လပ်ရေးမရနိုင်တော့ဘူး။
ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
جماعه စုမမရှင်ဂျော်ဒန်ရောက်မြန်မာလူသမားတွေကိုမြန်မာအစိုးရကကယ်ဆယ်ရေးလေယာဉ်နဲ့လာခေါ်လို့ပထမဆုံးအတော့အနေနဲ့မြန်မာပြည်ပြန်ခွင့်ရသွားကြပြီဖြစ်တဲ့အကြောင်းပြောပြပေးကြပါတယ်။ COVID-19 ကပ္ပကရောဂါဖြစ်နေတဲ့အချိန်မှာဂျော်ဒန်နိုင်ငံမှာအလုံးလမဲ့ဖြစ်ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံကိုအ мян ဆုံးနေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုံးသမားတွေဟာအစ္စရေးနိုင်ငံဆိုင်ရာမြန်မာအသံရုံးရဲ့စီစဉ်ပေးမှုကြောင့်မြန်မာပြည်ကနေလာခေါ်တဲ့ကယ်ဆယ်ရေးလေယာဉ် Relief Flight နဲ့ဇူလိုင်လ18ရက်နေ့စနေနေ့မှာတော့ပထမဆုံးအတုပ်အိမ်ပြန်သွားနိုင်ကြပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဒုက္ခကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကပထမဆုံးအတုပ်ကိုဂျော်ဒန်နိုင်ငံအာမန်နိုင်ငံတကာလေဆိပ်ကနေအပြည်ပြည်ဆိုင်ရာမြန်မာလေချောင်းလိုင်းမြန်မာ Airways International MAI ရဲ့ Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ဒေသစံတော်ချိန်စနေနေ့နေ့လယ်တနာရီမိနစ်50မှာလာရောက်ခေါ်ဆောင်သွားပြီဖြစ်ပါတယ်လို့Tel Aviv မြို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကစနေနေ့ကသတင်းထုတ်ပြန်ပါတယ်။ဒီပြည်တော်ပြန်ခီးစင်မှာတော့ Richbine ကုမ္ပဏီကမြန်မာနိုင်ငံသား73ဦး Century Miracle ဆက်ယုံကမြန်မာနိုင်ငံသား26ဦး Camel and Vega ကုမ္ပဏီက101ဦးစုစုပေါင်း140ဦးဖြစ်ပါတယ်။တဦးကတော့ကျန်းမာရေးအခြေအနေကြောင့်နေခဲ့ရပြီးအစားတို့တဦးလိုက်ပါသွားနိုင်ခဲ့ပါတယ်။ဒုတိယကြိမ်လာမယ့်ဇူလိုင်လ25ရက်နေ့ပြန်မဲ့ခီးစင်မှာပါဝင်တဲ့ကမဲရန်ဗီဂါထဲချုပ်ဆက်ယုံကမတ်ပူပူကသူတို့အတော်လေးကိုမျောလင်းကြက်မဲ့ဒုက္ခကြုံနေရတဲ့အချိန်ကနေအခုလိုကိုယ်နိုင်ငံကိုပြန်ခွင့်ရတဲ့အပေါ်မှာဝမ်းသာနေကြတယ်လို့ပြောပါတယ်။
ဆိုင်ဆိုင်ကအများဝမ်းသာတာမရဲ့တော်တော်တိလာအခုအဲ့အစဉ်ပြေတယ်လို့ပြောတာပဲ။အမှသူတို့လည်းဝမ်းသာစရာတင်သွားတယ်ပြီးတော့အမှကုန်ပြမာတိုင်းကလင်းလာကြတော့သိရမှာလားအကောင်လုံးပြောစရာကြီးမနေ့ကသူတို့အကြည့်ရောကွာကိုတော်ဝမ်းနဲ့လို့လို့ငိုချင်တယ်လို့ဘာလို့ဖြစ်တယ်ဒီနေ့မှဆုပ်ပြီးတော့ဒါပေမဲ့ကိုလည်းအခုဒီကျောင်းအောင်မယ်ဆိုတော့သိရပါလားအမွေရတယ်တရဲကြုံပြီးတော့အထည်သွားပေးရတယ်ဒါပေမဲ့သူတို့ဆက်ရောမနေရဆိုရင်ဆက်ရှိရကိုလာခေါ်ရတယ်ဟိုအချင်းမဲ့ဟိုပြန်မဲ့လူပေါ့နော်အပြင်ဆောင်မှာဆက်ဆက်အတွင်းဆောင်မှာများတာဟိုတန်ရုံးဘုကညွန်ကြောင်းဟိုကစင်းဟိုလာပြီးတော့ခေါ်တဲ့အတိုင်းသူတို့ဒီညွန်ကြားတဲ့အတိုင်းပဲပေါ့နော်ဒါတော့သူတို့လေးပေါ်မှာလည်းထိုင်တာကို3ရက်တည်း3ရက်တည်းပဲကိုမြန်မာလူမျိုးတွေကြည့်ပဲဆိုတော့လေကိုကတော့မေးပါလေရောက်ပြီလားသူတို့ကအသက်မသိလေးပြန်ဖို့တယ်လင်းငွေတော့ရောက်ပြီအထောက်တကျနေတယ်အဲ့လိုမျိုးနောက်တော့အခုတော့တက်တော့တက်လာပါတယ်အခုကတော့ထွက်သွားပြီလင်
းကိုဗစ် -19 ကပ္ပကရောဂါရိုက်ခတ်မှုကြောင့်ဂျော်ဒန်နိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတချို့ရန်သားလိုက်ရချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုံသမားတွေအလုံလမဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအမြဲဆုံးပြန်ခေါ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အချိန်မှာတရားဝင်တန်တမာဆက်ဆံရေးမရှိပေမဲ့ဂျော်ဒန်အစိုးရနဲ့မြန်မာအစိုးရကြားအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ညှိနှိုင်းမှုနဲ့အခုလိုပထမဆုံးအချိန်မြန်မာနိုင်ငံသားတွေကိုပြန်ခေါ်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဇူလိုင်လ25ရက်နေ့ဒုတိယအချိန်ကယ်ဆယ်ရေးခီးစဉ်မှာတော့ရင်ခွင်ပိုက်ကလေးငယ်တဦးအပါအဝင်142ဦးကိုလာရောက်ခေါ်ဆောင်မှာဖြစ်ပြီးနောက်ထပ်အရန်မြန်မာနိုင်ငံသား30ယောက်လိုက်ခွင့်ရမယ်ဆိုရင်တဘာတဲ့ခေါ်ဆောင်သွားနိုင်ရေးပြင်ဆင်ထားဖို့ကိုအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကတတိပေးအကြောင်းကြားထားပါတယ်။ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာနိုင်ငံသားတွေဟာအနည်းဆုံး passport နိုင်ငံကူးသက်တမ်း6လကြာရမှာဖြစ်ပါတယ် relief flight ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာတွေဟာလေယာဉ်ပြန်တန်းချိန်တစ်လျှောက်လုံးအစားအသောက်တည်ခင်းချိန်မှအပါ face mask နှာခေါင်းစည်းမျက်နှာဖုံးတွေတပ်ဆင်ထားရမှာဖြစ်ပါတယ်လေယာဉ်လက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေယာဉ်မော်တက်တဲ့အချိန်မှာတော့သူတို့ကိုအပူချိန်တိုင်းပြီးအဖျားရှိမရှိစစ်ဆေးမှာဖြစ်ပါတယ်အဖျားမရှိတော့မှတင်ဆောင်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုပြန်ရောက်မယ်ဆိုရင်လေ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့တီးခြားခွဲပြီးစောင့်ကြည့်နေထိုင်မှုသူတို့ကန့်သတ်နေရာတွေမှာ community based facility quarantine 21ရက်နဲ့ home quarantine 9ရက်နေထိုင်ရမယ်စီကံချက်တွေကိုပြည်တော်ပြန်မြန်မာနိုင်ငံသားတွေအနေနဲ့အတိအကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်းအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကနေတိုက်တွန်းထားပါတယ်ရှင်ကျွန်မစုမမ
ဂျပန်နိုင်ငံကတီထွင်ထုတ်လုပ်လိုက်တဲ့သားပိုက်ကောင်ပုံစံဆက်ရုပ်တွေကိုလာမယ့်ဩဂတ်လမှာစတိုးဆိုင်တွေမှာစတဲ့အသုံးပြုသွားမှာဖြစ်ပြီးနောက်ပိုင်းမှာတော့လူရင်းနေရာမှာအစားထိုးအသုံးပြုဖို့စဉ်းစားလာနေပါတယ်။ရိုက်တာသတင်းကိုအခြေခံပြီးကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဂျပန်နိုင်ငံက Kangaroo Box ဆိုတဲ့ဆက်ရုပ်ကိုလာမယ့်ဩဂတ်လကစပြီးစတိုးဆိုင်တွေမှာတွေ့ရတော့မှာပါ။စတိုးဆိုင်တွေမှာအသားညပေါင်းပေါင်းလေးအေးအေးလေးနဲ့အသင့်စားသုံးနိုင်တဲ့အစားတောက်တွေကိုစင်းနေပေါ်မှာထားဖို့အတွက်အဲ့ဒီဆက်ရုပ်တွေကိုအသုံးပြုသွားမှာဖြစ်ပါတယ်။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့ Family Mart ဆိုတဲ့လက်လီအယောင်ဆိုင်အနေနဲ့2022ခုနှစ်မှာတိုကျိုမှာရှိတဲ့နောက်ထပ်သူတို့ရဲ့စတိုးဆိုင်တွေမှာဒီဆက်ရုပ်တွေကိုထားသွားမှာဖြစ်ပါတယ်။ ဒီဆိုင်ရုံမှာပါတဲ့ငယ်ရည်လူကဆိုင်မှာအလုပ်သမားတွေလှုပ်တယ်လို့လုံနိုင်တဲ့အခြေမရောက်မချင်းလူတွေကပဲအဝေးကနေထိန်းချုပ်သွားမှာဖြစ်တယ်လို့ဒီဆိုင်ရုံကိုတီထွင်တဲ့ Delhi Resistant ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Jim Tomio Kha ကပြောပါတယ
် The humans is ina different phrase from the robot
and then စတိုးဆိုင်တွေမှာရှိတဲ့ကွန်ပျူတာတွေကိုစင်တွေပေါ်မှာပြန်ဖြည့်ဖို့ကိစ္စအားလုံးကိုစက်ရုပ်တွေလုပ်နိုင်အောင်လို့လူတွေကထိန်းချုပ်လုပ်ဆောင်သွားမှာပ
ါအလုံးကိုစနစ်တကျသေချာလုပ်ဆောင်ထားတဲ့ကုန်ထုတ်စက်ရုံတွေမှာတော့စက်ရုပ်တွေရဲ့ဝန်ဆောင်မှုလောက်အားကလူတွေထက်သားပါတယ်ဒါပေမဲ့တချို့ပုံသေးလုံရိုးလုပ်စင်အတိုင်းမဟုတ်ပဲခမိုင်းရခတ်တဲ့နေရာမျိုးမှာတော့စက်ရုပ်တွေဟာလွယ်တဲ့ကိစ္စမှာတော့မှအခက်အခဲတွေရှိနေပါတယ်ဒီကိစ္စကိုဖြေရှင်းနိုင်မယ်ဆိုရင်တော့လူတွေနေရာမှာစက်ရုပ်တွေနဲ့အစားထိုးဖို့ကိစ္စပြန်ပြီးတော့စတင်လာနိုင်မှာဖြစ်ပါတယ်ဂျပန်နိုင်ငံကဆဲယုန်နေမှာလူတွေရဲ့နေရာမှာဆဲယုန်တွေနဲ့အစားထိုးဖို့ကိစ္စဟာအဟံတားတစ်ခုဖြစ်နေပြီးတော့အဲ့လိုအစားထိုးလာနိုင်မယ်ဆိုရင်ဂျပန်နိုင်ငံလိုဆက်မှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုအထောက်အကူပေးနိုင်မှာဖြစ်သလိုအလုပ်သမားအင်အားနည်းနည်းနဲ့လုပ်နိုင်မှာလည်းဖြစ်ပါတယ်အစိုးပိုင်းကလူပုံစံလှုပ်ထားတဲ့ဆဲယုန်တွေကကြောက်စရာကောင်းတယ်ဆိုပြီးတော့ပြောကြတာကြောင့်ဈေးဝယ်လာတဲ့သူတွေမကြောက်ရအောင်လုပ်တဲ့အနေနဲ့သွားပိုက်ကောင်ပုံစံဆဲယုန်တွေကိုတီထွင်ခဲ့တာဖြစ်တယ်လို့လည်းTelevision company ရဲ့အမှုဆောင်ရာရှိချုပ်ကပြောပါတယ
် I think Japan has a more leeway to work with or
ဒီနေနဲ့စေယုတ်ကိုရန်လူတယောက်လို့ဒါမှမဟုတ်တခြားတစ်ခုခုလို့မကြောက်တင်ပါဘူးဂျပန်နိုင်ငံနေနဲ့စေယုတ်တွေနဲ့လှုပ်လှုပ်တာဒါမှမဟုတ်စေယုတ်တွေနဲ့အတူနေဖို့အတွက်အားသာချက်တွေရှိတယ်လို့ထင်ပါတယ်အဲကြောင့်လဲဆိုတော့ခဏပြောသလိုပဲ Japan animation ရုပ်ရှင်တွေမှာစေယုတ်တွေဟာကျွန်တော်တို့ရဲ့သူရဲကောင်းတွေပါဒါပေမဲ့တစ်ဖက်မှာလည်းအနောက်နိုင်ငံကတော့စက်ရုပ်တွေကိုစက်ပစ္စည်းတွေလိုပဲမြင်ကြတာပ
ါ Delhi Resistant Company အနေနဲ့အနာဂတ်မှာတော့စက်ရုပ်တွေမှာအသုံးပြုနိုင်မဲ့စက်ရုပ်တွေကိုလည်းတီထွင်ထုတ်လုပ်သွားဖို့ရှိနေတယ်လို့ပြောပါတယ်ဂျပန်နိုင်ငံမှာစက်ရုပ်တွေကိုစက်ရုပ်တွေမှာပဲအသုံးပြုကြတာကြောင့်တစ်နှစ်ကိုစက်ရုပ်ထုတ်လို့ရောင်းချမှုက6သိန်းလောက်ပဲရှိတာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့မနစ်ကမော်တော်ယာဉ်ထုတ်လို့ရောင်းချမှုကတန်90လောက်ရှိတာကြောင့်စက်ရုပ်ထုတ်လို့ရောင်းချမှုပမာဏကမော်တော်ယာဉ်ထက်စာရင်အများကြီးနည်းနေတယ်လို့လည်းမစ္စတာတိုမီယိုကာကပြောပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့စာနေပါဒီတစ်ပတ်မှာတော့ကျင်းနီစီမံကိန်းကြောင့်နှစ်ချီလာများထိခိုက်မှုတွေကြုံတွေ့နေရတယ်။ဒေသခံတွေရဲ့အကြောင်းကိုတင်ဆက်ပေးသွားမှာပါ။ဒီ
ရာသီဥတုကလည်းဒီကတော့ဟိုကျင်းပြေလာတော့ဒီကျေလာတော့ရာသီဥတုကောင်းတယ်တော့မှာလေ။ဒီကတော့လောဝိုင်းကလည်းတည်ရမရှိလာဖြစ်ပါလေ။ဒီရာသီမှာရှိတဲ့ရေတွေပေါ့ဟို10000လောက်15000လောက်ရှိတဲ့ရေတွေမှာဆိုအကုန်လုံးရေတွေအကုန်လုံးရေကန့်သွားတာ။ဒီလျာမကြည့်ပါဘူးတို့လေးစွာတော့တာမန်တခါတည်းပြဇာနံတို့သူပြအစ်ပြတွေကိုကြည့်တယ်လို့လို့တယ်။ဘိုးတို့တွေကဟိုပြစ်စုရတာပေါ့လေခဏလည်းတန်ကြီးပြတ်တယ်လို့ဟိုခေတ်ကအဲ့လိုမဟုတ်ဘူး
။ဒုံတော့ရွာသားဦးမြတန်းကပြောပြခဲ့တာပါ။သူကသူတို့ရွာသားမှရှိတဲ့စပယ်တောင်နဲ့ဈေးစင်တောင်မှာရန်စီကုမ္ပဏီကလက်ရှိလုပ်ကိုင်နေတဲ့ဈေးနီစီမံကိန်းကြောင့်ပျက်စီးလာတဲ့တဘာဝပတ်ဝန်းကျင်ရဲ့ရိုက်ခတ်မှုတွေအကြောင်းကိုပြောပြခဲ့တာပါ။ဒီဆောင်မကိုမုံရကိစက်မှသတင်းတော်အီအီမွန်ကရေးသားထားပြီး TGA ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒုံတော့ရွာကမွန်မြချင်းနှင်းနောက်ဘက်ကစနေငင်းမြို့နယ်တွေကစပယ်တောင်ကျေးစံတော်ကျင်းနီစီမံကိန်းကရွာတွေဖြစ်ပါတယ်။ဒုံတော့အုပ်စုတစ်ခုထဲမှာပဲစီမံကိန်းအတွက်ညီကာပေါင်း3000ကျော်ရောချင်းမရပဲတည်ဆီခံခဲ့ရပါတယ်။ဒုံတော့ရွာလိုပဲမြေသိမ်းခံရတဲ့ရွာတွေကတရွာဖြစ်တဲ့ကံကွန်းရွာဆိုရင်လည်းတောက်ရအခက်ခဲရှိတဲ့အတွက်မြေရည်နယ်စီမံကိန်းရဖို့မြန်မာရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြတောင်းဆိုခဲ့ကြပါသေးတယ်။ဒေသခံတွေကသူတို့သုံးစွဲနေတဲ့ရမချောင်းရင်နဲ့အိမ်နှင်းရည်တွေအရေးသွေးကြဆင်းလာတာကိုသတိထားမိလာကြလို့တန့်စင်ပြည့်တဲ့မြေရည်နဲ့ရေတန့်ကိုလိုချင်ကြတာပါ။စီမံကိန်းအနီးအနားကရွာချို့မှာအိမ်အမိုးသွစ်တွေတန်ကြီးတက်လွယ်ပါတယ်။ဒါဟာစီမံကိန်းကလာတဲ့လေထုမတန့်ရှင်းတာကြောင့်လို့ရွာသားတွေကယူဆကြပါတယ်။ကျွန်တော်တို့အနေနဲ့ကျင်းနီစီမံကိန်းစတင်ခဲ့စဉ်ကအုတ်ချုပ်ရမှုဖြစ်တာဝန်ယူခဲ့ဘူးတဲ့အခုချိန်မှာအသက်60ဆွေရရှိနေပြီဖြစ်တဲ့ဦးမြတ်တန်းနဲ့စကားပြောဖြစ်ခဲ့ပါတယ
်။ဒီရာသီဥတုကလည်းအဲ့ဒီကတော့ကိုခွန်ကျဲကလာတော့ဆွစီလောက်တော့ရန်သူကောင်းတယ်တော့မှလည်းအဲ့ဆွကျတော့လောဝိုက်ကပါစစ်တယ်မရှိတော့ဖြစ်ပါလေတို့ရွာဒီမှာရှိတဲ့ရေတွန်းတွေပေါ့ဟို10000လောက်15000လောက်ရှိတဲ့ရေတွန်းတွေမှာအကုန်လုံးရေတွန်းတွေအကုန်လုံးရေကန့်သွားတာဒီလျာမကြည့်ပါဘူးတို့လေဆွာတော့တာမန်တခါလေးကပဇာနံမလို့သူပြားတွေကိုကြည့်တိုင်းကိုကြည့်တယ်အိမ်မိုးတွတ်တွေကဟိုပစ္စည်းတွေလာပေါ့လေခဏလည်းတန်ကြီးချက်သလားတို့ဟိုခေတ်ကအဲ့လိုမဟုတ်ဘူးအိမ်မိုးတွတ်တွေဆိုရင်တော့လို့50000လောက်ရှိကိုရောင်းပြောင်းပြီးတခါလေးလည်းပေါ့ကုန်တာပေါ့
စပယ်တောင်ကျေးစံတောင်ကျင်းနီစီမံကိန်းဟာရှမက်ပင်နဲ့ဆလင်းကြီးမြို့နယ်ကကျေးရွာဆယ်ရွာဝန်းကျင်ကနေမြေဧကပေါင်း6000ကကိုရောချင်းမပြေးပဲစီမံကိန်းမြေဖြစ်အကောင့်ထဲပေါ်လုတ်ကင်နေတာဖြစ်ပါတယ်။အ အဲ့ဒီစီးပွားဖြစ်ကျင်းနေထုတ်လုပ်တဲ့လုပ်ငန်းကို1984ခုနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ဂျူဂိုစလက်နိုင်ငံကနေနေပညာနဲ့ကရိယာတွေဝယ်ယူပြီးမြန်မာတပ်ထုတွေကလုပ်ကင်ခဲ့ပါတယ်။ဒါပေမဲ့စီးပွားရေးအကျိုးမြတ်မရတဲ့အတွက် 1998 ခုနှစ်မှာလုပ်ငန်းရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့တမလို့ဆိုရလက်ထက်မှာကနေဒါနိုင်ငံကအိုင်ဘင်ဟိုးကုမ္ပဏီနဲ့ပူးပေါင်းပြီးဓာတ်တပ်ထုတူဖော်ရေးလုပ်ငန်းတွေကိုဇက်လက်လုပ်ကင်ခဲ့ပါတယ်။2010ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကစပြီးလက်ရှိအချိန်ထိတော့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့တရုတ်နိုင်ငံကရန်စီကုမ္ပဏီတို့ကစပယ်တောင်ချင်းစတောင်ချင်းနီတူဖို့ရေးလုပ်ငန်းကိုလုပ်ကင်နေတာဖြစ်ပါတယ်။စပယ်တောင်ကအခုဆိုခြံဝန်းအဖြစ်သာရှိပါတော့တယ်။ချင်းနီထုတ်လုပ်တဲ့လုပ်ငန်းလက်ပတ်နေတာဟာလည်းနှစ်ပေါင်း30ကျော်ရှိလာပါပြီ။လက်ရှိချိန်မှာတော့ချင်းနီထုတ်လုပ်ရေးစီမံကိန်းကြောင့်ဒေသခံတွေဟာအရင်နဲ့မတူတဲ့ရာသီဥတုနဲ့ကြုံတွေ့လာကြရပါတယ်။ရေရင်းမြစ်တွေတန့်စနဲ့လေနဲ့သူတို့အသက်မိုးဝမ်းကြောင်းအတွက်အားထားရမည်လို့ဆိုရှင်ကြကြရပါတယ်။ချင်းနီစီမံကိန်းဤကဒေသခံတွေဟာလေယာဉ်မြေကိုဆိုးရှုံးကျင်းတာမဟုတ်ပဲသဘာဝပတ်ဝန်းကျင်ကောင်းကိုပါလက်လွတ်လိုက်ရတာလည်းဖြစ်ပါတယ်ဒေတာဖို့အခုလိုဆိုးရှုံးမှုတွေရှိပေမဲ့အလုပ်ကန်ခွန်းလန်းကတော့ကျင်းနဲ့ရလောက်အောင်ထိမရှိပါဘူးလက်ဘရောင်းတောင်စီရင်ခါစာစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဦးဖို့တန်းကအ
လုပ်ကန်ခွန်းလန်းကတော့ကျွန်တော်တို့ငိုရှိသောလက်ထက်ကလူတွေရဲ့ခန့်ငယ်ရောအဲ့ဒီလူတွေရဲ့သားသမီးကိုဆက်ခံကြရတော့ကျွန်တော်တို့နေရာဆိုးရှုံးတဲ့လူတွေနေနေနေဟောခန့်ငယ်ကိုအလုပ်ခွန်းလန်းကမရရှိခဲ့ကြဘူးပေါ့ဗျာအစီအစဉ်ကလည်းမှာတော့ကျွန်တော်တို့ဟိုကျွန်တော်ကပြင်ဆင်ရသွားပြီကျွန်တော်နေရာဟိုအစားထိုးပေးဖို့ဆိုတာဒီသက္ကံတွေကပါဖို့ပါပေါ့ဗျာတို့ဆိုသူကပညာရှင်ပညာနဲ့ရှင်လိုက်တဲ့ကကြတော့ကျွန်တော်တို့ဒီသက္ကံတွေကအခြေအရေးချင်းနေတဲ့ကကြတော့မရရှိကြဘူးလို့အဲ့လိုပဲတုံးသက်လို့ရတာပေါ့
စီမံကိန်းလုပ်ငန်းတွေကောင်းမောင်းလို့ကိုပဲပညာအချင်းနဲ့ကန့်တက်ခုံနေလို့ဒေတာခံတွေအလုပ်ရဖို့ခိုင်းရနေတယ်လို့ဆိုပါတယ်။အလုပ်ကံခံထားမှုနဲ့ပတ်သက်ပြီးကုမ္ပဏီရဲ့တာဝန်ရှိသူတောင်ရန်ဖိကိုဆက်သွယ်မေးမြန်းကြည့်ရမှာတော
့လုပ်ငန်းခွင်ဒီလောက်ပဲပေါ်တဲ့ခါကျတော့ကျွန်တော်တို့ကလာလျှောက်တဲ့လူများတဲ့ခါကျတော့ကျွန်တော်တို့ကအတဏ္ဍာန်ဆုံးပေါ်ပြာဒေတာခံတဲ့လုပ်ငန်းပေါ်လို့ရှိရင်လုပ်ငန်းခွင်ပေါ်လို့ရှိရင်ဟိုဒေတာခံပဲကျွန်တော်ဦးစားပေးတယ်။ဟိုရန်စီကြတော့ဟိုလိစီမံကိန်းအဟောင်းဝန်ထမ်းတွေတော်တော်များများအပြည့်အစုံဆုံးနဲ့ခံထားတာရှိတယ်။ဒါကြောင့်မလို့လုံငန်းကိုရန်ပေါ်လာပေါ်လာမှပဲကျွန်တော်တို့ကထပြီးတော့ဟောခံထားလို့ရတယ်တကယ်တမ်းကျွန်တို့နောက်ပိုင်းဟိုအဲ့လိုအခွင့်အရေးထားရှိလို့ရှင်လဲကျွန်တော်တို့ကဒီဟိုဒေတာခံကိုပဲကျွန်တော်ဦးစားပေးပြီးတော့ထပ်ခံမှာဖမ်းတို့လည်းဟောဒီကဟိုအလုံးမရတဲ့ခါကျတော့တို့ကအတဏ္ဍာန်ဆုံးဟိုပညာဥပညာရဲ့ပညာရရှိရဲ့ပေါ့နော်ဟိုအတဏ္ဍာန်မြင့်တင်ပေးပါအဲ့လိုမျိုးတွေစူးစမ်းပေးပါပြီးရင်ကျွန်တော်ဟောဒီကဟိုခွင့်ရပေါ်လာလို့ရှိရင်လည်းကျွန်တော်တို့ကဟောဒီအဦးစားပေးပြီးတော့ခံပေးပါမယ်လို့ဟောပြောလို့ရပါတယ်
။2012ခုနှစ်နိုဝင်ဘာလမှာကျင်းပတဲ့ပြည်သူ့လူ့အစိုးရမှတင်သွင်းခဲ့တဲ့အရေးကြီးဆိုတဲ့ပတ်သက်လို့စနေညမြို့နယ်လက်ဘရောင်းတောင်ချင်းနီစီမံကိန်းနဲ့ဆက်လင်းပြီးချင်းနီမိုင်ဆက်လက်ဆောင်ရွက်ခြင်းတင့်မတင့်စုံစမ်းစစ်ဆေးရေးအတွက်ကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီကော်မရှင်မှာဥက္ကဋ္ဌဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဦးဆောင်ခဲ့တာဖြစ်ပြီးကော်မရှင်ရဲ့အစီအခံကို2013ခုနှစ်မတ်လမှာတင်သွင်းခဲ့ပါတယ်။အစီအကံသာမှာတော့စီမံကိန်းသိမ်းဆည်းခံမြေတွေအတွက်နေရာထောက်ပံ့ခြင်းကြိုချေးပေးဖို့ခြေရွာတွေရေကောင်းရေတန့်ရရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့အလုပ်ကံခွန်လန်းတွေကိုလှုပ်ဆောင်ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့ဒီအစိုးရလက်ထက်မှာမြေရင်ကောင်တယ်ဖော်မှုဘာမှမရှိသလောက်ဖြစ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးဖို့တန်းကပြောပါတယ်။သူက
ကောင်တယ်ဖော်မှုကတော့ဒီအစိုးရလက်ထက်မှာဘာမှကိုမလုပ်တဲ့သဘောရယ်။ဒီထောက်ပံ့ခြင်းတော့ပေးမယ်ပြောတာပေါ့ဗျာ။ဒါပေမဲ့အဲဒီကကြီးအစိုးရလည်းအလုပ်မလုပ်တော့
ဟုတ်ကဲ့
လူတွေမျက်နှာမှုဆုံးရှုံးမှုကိုတော့မခံစားရတာပေါ့
စပရောင်ကျင်းစင်တော်မြေရော်ကြီးပြည့်ရဲ့ကော်မတီဖွဲ့ထားပြီးအဲ့ဒီအဖွဲ့မှာတိုင်းဒေသကြီးအစိုးရဖွဲ့လက်ဆဲဝန်ကြီးဦးကိုင်ဆံမောင်ကဥက္ကဋ္ဌဖြစ်ပါတယ်အစိုးရလက်နေတာကာလအတွင်းမှာစီမံကိန်းအသုံးပြုပြီးမြေရော်ကိုရော်ကြီးပေးဖို့ကော်မတီနဲ့ဒေသခံကြားညှိနှိုင်းမှုတွေမှာပြည်လည်မှုတစ်ခုမှမရခဲ့ပါဘူးဒီလိုမပြည်လည်သေးရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဝန်ကြီးဦးကိုင်ဆံမောင်က
သုံးနေတာပဲဟိုသုံးဘာမှမင်းမင်းမင်းရဲ့အကောင့်တွေဘလို့မမြရဘူး။ဘယ်လိုပြောလဲချင်းချင်းပြောလို့မရအောင်ဖြစ်နေ
တာ။ရန်စီကုမ္ပဏီရဲ့ရန်ကုန်ရုံးတာဝန်ခံတောင်ရံဖြစ်ကတော့ဒေတာခန်တို့ရဲ့ဆုံးရှုံးမှုအတွက်ကုမ္ပဏီဘက်ကရော်ကြေးပေးရမယ်ဆိုတဲ့အပေါ်မှာသူက
ရန်စီအားကြတော့အရင်တော့ဟောလဲဟို MICCL ဖြစ်တော့ကလေ iPhone 4ဖြစ်တော့ကတို့ကဘုံလုံးရော်ထားကြည့်တာဟိုရန်စီကဟိုလက်ရှိတာဝန်မဟုတ်ပါဘူး
။ဥပဒေကတော့အစီရင်ခံစာထဲကအတိုင်းအကောင့်ထဲပေါ်ပေးရင်ဒေတာခန်တို့ရဲ့လက်နာမှုကိုကာမိမယ်လို့ဆိုပါတယ်။
အဲ့ဒါလည်းကြောင်းရမယ်ဆိုရင်တော့ဒီစားကံတွေကမျက်နှာမှုဆုံးရှုံးမျက်နှာခဲ့တာတွေကိုခံစားရတာပေါ့ဗျာ
ဆုံးရှုံးသူကဆုံးရှုံးလိုက်ပြီဖြစ်ပေမဲ့ မျက်နှာမှုတွေဘသူမှတာဝန်တကယ်ရှိနေတာလဲဘသူကတာဝန်ယူမှလဲဘာလို့များထပ်ဆိုးရှုံးရအောင်မလဲဆိုတဲ့မေးခွန်းများစွာရှိနေစေပါဦးတက်အောင်စုကတော့ကံဝွင့်ရတာတူဖြစ်ပြီးမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်အဖွဲ့မာတာအဖွဲ့ဝင်ဖြစ်ပါတယ်သူကလက်ရှိမြေပြင်အခြေအနေနဲ့ပတ်သက်ပြီ
းအဓိကတော့ဒီညရာကိစ္စပါမယ်နောက်သဘောပုံညာနဲ့ပတ်သက်ပြီးတော့သူတို့လက်ရှိသူတို့ကြောင့်မို့ဟိုရောက်ရည်ရည်ကျစီတာတွေလုတ်ပြင်တန်းမယ်နောက်တစ်ခုကဒီပြောမစမ်းရင်တော့ဒီတစ်ပင်တွေပြန်ဆိုင်ရင်တန်းမယ်ဥစား तू ကတောင်းဖြူတာတစ်ပင်တွေကခုတ်လဲပြီးတော့တောင်းတာဖြူတာဒီတစ်ပင်ဆိုင်တာတပင်မှတွေ့ရဘူးဒေတာမှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မိုးရွာကိစ္စမှသတင်းတော်အေးအေးမော် TGA ဒိုးတန်မအေးအေးအောင်ဇာနီနဲ့ဒိုင်အန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးတန်ဘတ်ဆင်အတန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ COVID-19 ကာယရောဂါအခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြ Daily Life အစီအစဉ်ညမှာစနေနေ့ညဆွေးနွေးခန်းအစီအစဉ်ကိုစထုတ်တင်ဆက်ပြသွားမှာဖြစ်ပါတယ်။အတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ကြီးနေလှူရှားသူစိုင်းနုပန်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်ကျွန်တော်ကသားညူဦးပါဆောင်းသားတို့အတန်ဖွဲ့အနေနဲ့ကဒီ၄နှစ်အတွင်း energy အစုအဝေးလက်ထက်မှာလူလတ်စွာပြောဆိုခွင့်လူလတ်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေကိုနှစ်ချုပ်တင်ပြထားတာရှိပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာကျွန်တော်တွေ့ရတာကအေးအေးယူမှုတွေတော်များများတွေ့ရပါတယ်အဲ့တော့အခုLED အစိုးရလက်ထက်မှာဒီလူလတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူတဲ့ပုံစံတွေမှာဘယ်လိုပုံမှန်တွေနဲ့အဓိကထားပြီးတော့ဘယ်လိုဥပဒေနဲ့အရေးယူတာများပါလဲကိုဆောင်ကအဲ့ဒါလေးအရင်ဖြည့်ပြီးပါခင်ဗျာ
ဒီကျွန်တော်၄နှစ်အတွင်းပေါ့၄နှစ်ဆိုတာကဒီအစိုးရစာကြေ2016ခုနှစ်ဧပြီလ1ရက်နေ့နေပြီးတော့အခု2020ခုနှစ်မတ်လ30ရက်နေ့အထိကျွန်တော်တို့အကြံဉာဏ်တွက်ထားတာပေါ့နော်ဆိုတော့အဲ့၄နှစ်အတွင်းမှာအစိုးရကနေပြီးတော့ဒီလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ချိုးဖောက်ပြီးတော့တရားစွဲဆိုခဲ့တဲ့အမှုပေါင်းက900ကျော်ရှိပြီးတော့လူပုဂ္ဂိုလ်1000ကျော်ဟာအမှုရင်ဆိုင်ခဲ့ရတာရှိတယ်။အဲ့ဒီထမမှာဒီအစိုးရအတုံးအများဆုံးပေါ့နော်ဒီအတုံးအများဆုံးဥပဒေကတော့ဒီဆက်တွေဥပဒေဖြစ်တယ်ပေါ့နော်ဆက်တွေဥပဒေနောက်ပိုင်းမှာဒီနောက်ဆုံး၄နှစ်မြောက်မှာပေါ့နော်စတုထနှစ်မှာဒီအစိုးရတကောတက်မတော်ဘက်ကောမြင်းမြင်းဆင်းဆင်းတုံးလာတဲ့ပုံမှားနှစ်ခုရှိပါအဲ့ဒါက905ကကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဖြစ်ပါဆိုတော့ဒီအဲ့နောက်ဆုံးစတုထနှစ်ထုတ်တာနှစ်အပိုင်းမှာဒီ95ကကြီးနဲ့ရှင်းမှုရှိရတွေ့တယ်။အကြံဖတ်မှုတိုက်ဖြည့်ရေးဥပဒေနဲ့ရှင်းမှုရှိရတွေ့ရပေါ့။ဆိုတော့ဒါဒီနှစ်ခုကတော့ဒီနောက်ပိုင်းနှစ်မှာအတုံးအများဆုံးပုံမှန်တစ်ခုအနေနဲ့ထပ်တက်လာတာဖြစ်တယ်ပေါ့။ဆိုတော့အခြားသောနီလန်းအနေနဲ့လည်းဒီတရားစွဲဆိုတဲ့ကိစ္စတွေအများကြီးရှိတာကိုလည်းကျွန်တော်တို့ကတွေ့ရပါတယ်ခင်ဗျ။ဟုတ
်ခင်ဗျ။အခြားသောနီလန်းဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျ။တခြားပုံမှန်တွေနဲ့လား
။ဟုတ်ပါပြီခင်ဗျ။အခြားသောပုံမှန်တွေဆိုတာကအထူးသဖြင့်တော့ဒီ95ကကြီးနဲ့မဟုတ်ခါကွေးလည်းတုံးတယ်ပို့ထူးကြလာတာကဒီရတကြီးဥပဒေပုံမှာ124ကကြီးပေါ့နော်သူကတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပါပဲဆိုတော့ဒါမဲ့ဆိုတာသူကထောင်နဲ့ငါဒီတသက်တကျွန်းထိချလို့ရတာမျိုးတွေနဲ့တုံးလာတယ်ပေါ့နော်အ
အနေဒီအစိုးရလက်ထက်မှာဥပဒေတွေကိုပြင်ဆင်တာမျိုးတွေငြိမ်းစုစည်းဥပဒေကိုပြင်ဆင်တာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ချက်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဘလောက်များအထောက်ပံ့ဖြစ်စေခဲ့လဲခင်ဗျာ
ငြိမ်းစုစည်းဥပဒေမှာဆိုရင်တော့ဒီပြစ်ဒဏ်တွေရှော့ပေါ်လိုက်တာကျွန်တော်ပြောတဲ့အဲခြံနှပြရတဲ့ကိစ္စကိုဟိုဟိုပါပေါ့ဟိုကွန်ပျူတာတောင်းတာရတာမျိုးမဟုတ်ဘဲနဲ့အကြောင်းကြားယူနေအရှင်ပြေသွားအောင်လုပ်ခဲ့တာဒါမျိုးတွေကတော့ကောင်းတဲ့လက္ခဏာလို့အကြံဉာဏ်ပြောလို့ရတယ်သူတို့လည်းပဲတကယ်မိပင်အခြေအနေမှာခြံနှပြဖို့အတွက်ကျွန်တော်အတိပိအကြောင်းကြားခဲ့တော့လေညှင်းပယ်ခံရပြီးတော့တရားစွဲခံရတဲ့ဒီအဲဗဟန်းမျိုးနယ်ကဒီ activist ပေါ့နော်တက်ကြလို့ရှာသူဆက်ခွန်ညားရဲ့အမှုလေလောလဲ့လဲ့ပြီးချတာရှိရပေါ့အဲ့တော့ဒါဥရီရဲ့အာဏာချက်တွေပေါ့အဲ့တော့ပြင်ဆင်ပြီးတဲ့နောက်ပိုင်းမှာကိုပဲဒီငိတ်စုစီဥရီမှာအာဒီဆန္ဒလူရဲ့ဒီလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဟိုပြန်ကန့်တက်လို့ရတဲ့အခြေအနေကိုဒီအာဏာပိုင်ပြန်ပေးထားတဲ့အပိုင်းကိုတွေ့ရတယ်ပေါ့အဲ့ဒါတော့ဒီပြန်လင်းပြောမှာဆိုရင်ငိတ်စုစီဥရီပုံမှန်တစ်ဆယ်တသင်းချိန်မှာပေါ့နော်ဒီတက်ဆိုင်ရာဒီ data ဆိုင်ရာအာဏာပိုင်ကြီးကိုဒီလိုဒီငင်းစုချင်းနဲ့ပတ်သက်ပြီးကွန်ပျူတာလာတင်တာအကြောင်းကြားတာတွေပေါ်မှာငင်းဆန်ခွင့်ပြန်ပေးထားတာဟိုကျွန်တော်တို့ကတွေ့ရတယ်ပေါ့ဒါကတော့အနှစ်ချက်တွေအဲ့တော့ဒါမျိုးတွေပြင်မှုလို့ထက်လို့အပ်တယ်နောက်တစ်ခုကကျတော့နိုင်ရွတ်လုံဆိုတာကတော့သူ့ရဲ့ယူရချက်ကအာဟိုနိုင်ရွတ်လုံကဒီလူလူကိုနောက်ရောခံလိုက်တဲ့ကိစ္စတွေအဲ HV တို့ဆရာကတို့ကဒီနိုင်ငံကိစ္စရဲ့ဒီမှာတပ်ပုံတွေအတင်းလာရိုက်လူတွေမှတ်ဘာတွေပြောလဲ report လုပ်တဲ့ကိစ္စတွေပေါ်မှာဒီဟိုပြန် cover ဖြစ်အောင်ရှိစေခဲ့တဲ့ဥပဒေလို့ကျွန်တော်တို့ကနားလည်ပါတယ်သူတို့လည်းပဲတကယ်အချိန်မှာအဲ့ဒီသူတို့ဥပဒေရဲ့မူလရွေချက်ကိုဟိုတကယ်ရွေချက်ကိုဟိုထိရောက်မနေဘဲနဲ့အခြားဒီမကောင်းတဲ့နီလန်တစ်ခုဖြစ်တဲ့ပုံမှန်ရှစ်စာလုံးကနေပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်လို့နောက်တစ်ခုကဒီဝန်ကြီးချုပ်တို့အဲ့လိုမျိုးအရှင်းမြင့်အရာရှိတွေနိုင်ငံရဲ့အရှင်းမြင့်အရာရှိနိုင်ငံအကြီးအကဲတွေကိုဝေဖန်ပြောဆိုတဲ့နေရာမှာအာဟိုကျွန်တော်ပြောရဲဟိုဖန်စီအရေးကြီးကိုအတုံးချတဲ့ပုံမှန်တစ်ခုအနေနဲ့နာမည်ကြီးလာတာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်လည်းမေးချင်ပါတယ်ခင်ဗျာမတ်ဆိုင်နုပန်ကကိုယ်တိုင်ကလည်းအရေးယူခံခဲ့ရတယ်ဒီအချိန်မှာအခုလူလက်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲ့ဒီအစိုးရလက်ထက်မှာအရေးအချိန်ထက်ဆိုင်ရင်အထူးဖြစ်ကချင်ပြည်နယ်ကလည်းပြိပခါတွေဖြစ်နေတဲ့နေရာဆိုတော့အဲ့ဒီဒေသမှာဘယ်လိုများအခြေအနေရှိပါလဲခင်ဗျာနောက်ဆုံးအခြေအနေပေါ့
ဟုတ်ကဲ့လောဆယ်နေသားကြီးကတော့ဒီနေ့ကဟိုလောလောလတ်ပေါ့เนาะကျွန်တော်တို့ဒီပကြီး COVID-19 ဖိညာပေးနေပတ်သက်ပြီးမှပကြီးရေးဆွဲဟိုဒီနေ့၃ယောက်ကိုဒီနေ့ကတော့ကျွန်တော်တို့တော့တော်တော်လေးပျော်သွားတယ်ပေါ့เนาะဖြစ်လို့ဆိုရင်ဒါဒီဥတီကိုအဲဒီလိုပဲကနေဟိုတရက်တည်းလုပ်လိုက်တဲ့အနေထားရှိတယ်ဒါပေမဲ့ဒါကျွန်တော်တို့ကတခြားဥတီဥပမာအများကြီးတည်းရေပေါ့เนาะအခုအတန်ကရေးထုတ်ပေါ်ထားတဲ့ဒီ report မှာပါလေဒီလူကရင်လူတက်ဆက်ဖို့ပြောဆိုခွင့်ဟိုအချုပ်ဖောက်ခံရဆိုဒီ၃ခုမှာပေါ့နော်ကျွန်တော်တို့ချင်းပြည်တွေကလည်းပါဝင်ပြီးအပိုင်းကိုတွေ့ရတယ်ဆိုလိုတာကအဓိကတော့ကျွန်တော်တို့ဒီမှာပုံမတရားဆွဲခံရတဲ့အနေအထားကနေစစ်စီဥပဒေနဲ့ဒီမတရားခြင်းဥပဒေနဲ့ပုံမဆွဲရတွေ့ရတယ်ဟိုအများစုကတော့တချို့ကျွန်တော်တို့ဆိုရင်နေစစ်စီနဲ့ဆွဲခံရတယ်ဥပဒေရဲ့အာဏာချက်လို့သတ်တွေ့ရတယ်ဆိုလိုတာကတကယ်တမ်းသူတို့ဘက်ကနေခုချက်မလို့ဘူးလို့ပြောတယ်တော်တော်များလည်းတကယ်တမ်းလက်မီဒီယာအနေအထားမှာကြတော့ဟိုခွင့်ပြုမိရတဲ့အတွက်ကြောင့်တော့ဆောင်ဖို့မရှိပါဘူးလေအပိုင်းကိုပြန်ပြည့်ရတဲ့အပိုင်းရှိတယ်။ဒါဥပဒေအားနည်းချက်ကိုကျွန်မတွေ့ရတယ်။ဒီမတရားသည့်ဥပဒေမှာဆိုရင်လည်းဒါကျွန်တော်တို့စီမှာဆိုရင်အများကြီးရှိတယ်ပေါ့နော်။ဟိုအရင်တော့ကလွတ်သွားတဲ့အမှုတွေရှိသလိုဒါမှလည်းထောင်ချခံရတဲ့အမှုတွေရှိတယ်။အဲဒီထောင်မှာမရောက်ခင်မှာအပြင်မှာနှိမ့်ဆက်ခံရတဲ့အမှုတွေအများကြီးရှိတယ်ပေါ့နော်။ဒီမျိုးမတရားတရားဆက်တွေနဲ့ပြည်နယ်ပတ်သက်ပြီးမှအများဆုံးခံရတာကဒါဒိဋ္ဌခံတွေပဲအများဆုံးခံရအပိုင်းတွေတွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဥပဒေကဘသူတွေအတွက်ဟိုရေးဆွဲထားရတယ်ပေါ့နော်။ဆိုတော့ဘသူတွေကိုဒီကာကွယ်ပေးဖို့အတွက်လေဒါကျွန်တော်တို့စီမှာတော့မိခွန်းတော့ရှိလာပါပေါ့နော်ဆိုတော့ဗီဒီယိုအစိုးရကဒီကိတန်းဗီဒီယိုတွေကိုကာကွယ်ပေးမယ့်ဥပဒေပြဋ္ဌာန်းရမယ့်အစားလူအုပ်စုတအုပ်စုဒီအဖွဲ့တစ်ဖွဲ့အတွက်ဒီကာကွယ်ပေးရဲ့ဥပဒေဒီမျိုးဖြစ်နေတယ်ဒါကဗီဒီယိုချက်ဥပဒေလို့ပြောကျွန်တော်တို့ပြောလို့မရဘူးပေါ့နော်ဒီဗီဒီယိုတွေရဲ့မကာကွယ်ပေးတဲ့ဥပဒေကကျွန်တော်တို့လည်းအလုံးရှိဘူးပေါ့ဒီမျိုးအခုအတန်ရဲ့ report အရာပေါ့နော်ဒီစစ်တွေဥပဒေတွေရင်းစုစီတွေမတရားတဲ့ဥပဒေတွေဒီရစတဂျီပုံမှားတွေဒါအများကြီးဒီမျိုးဥပဒေအများကြီးနဲ့နိုင်ငံသားတွေကိုတရားစွဲထားတယ်ချို့ဟိုအများကြီးတွေ့ရတယ်ပေါ့နော်ဒါတွေကကျမတို့ဒီမိုကရေစီအစိုးရဒီမိုကရေစီကိုအလေးထားတဲ့အစိုးရရဲ့လက်ချက်မှာပေါ့နော်ဒီဥပဒေတွေကိုလက်ဝေထားရှိသေးတာကကျမတို့ဒီမိုကရေစီကိုတကယ်လိုလားတဲ့အစိုးရလားဒါမှမဟုတ်ရင်အာဏာရှင်စနစ်ကိုလိုလားတဲ့အစိုးရလားအဓိကအစိုးရတွေကအခုကျမတို့ကိုအုပ်ချုပ်နေတဲ့အစိုးရတွေကဒါကိုလေးလေးနက်နက်စဉ်းစားဖို့လိုအပ်နေတယ်ပေါ့နော်။ပြီးတော့ဗီဒီယိုတွေလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဗီဒီယိုတွေကိုချိန်ချောက်တဲ့ရန်သူကနေကြည့်တင်ပေးဖို့အစိုးရဆိုတာကျမတို့ဟိုထပ်ပေါ်လာတာဖြစ်တယ်ဖန်တီးလှုပ်ဆောင်နေရတာဖြစ်တယ်ပေါ့နော်။ဆိုတော့ဗီဒီယိုတွေအားကိုးရတဲ့အစိုးရကျမတို့ကဖြည့်ခတ်စေချင်တယ်ဆိုတော့ကျမတို့အယက်တာ ဒါက data ဆိုရတဲ့ချက်မှာလေလူလက်ဆက်သဘောပြဆိုခွင့်နဲ့ပတ်သက်ပြီးတော့ကျမတို့ကအရမ်းမျိုး link ခဲ့တယ်ဒါပေမဲ့အနိဋ္ဌာသခုချီပေါ့နော်ဒီအော်လူလက်ဆက်ပြဆိုခွင့်နဲ့ပတ်သက်ပြီးမှကျမတို့အခုချီရတော့မရသေးဘူးလို့ဒီလိုမျိုးပဲသုံးသပ်မိပါတယ
်ဟုတ်ကဲ့ခုနက mass sign နုပံပြောသွားတဲ့အထက်မှာအာနာပိုင်းဒီဘက်ကဒီဥပဒေတွေကိုဖိနှိပ်ရေးပုံစံမျိုးအသုံးချတယ်ပေါ့နော်တရားစွဲရပဲလှုပ်လာတယ်အဲ့တော့ကျွန်တော်တဆက်တဲ့တရားရေးခန္ဓာနဲ့မေးချင်တယ်အဲ့တော့ဒီလိုတရားစွဲလာတဲ့အမှုတွေပေါ်မှာတရားရုံးတွေတရားသူကြီးတွေရဲ့ဆောင်ရွက်ချက်တုံ့ပြန်ချက်သူတို့ကတော့ဥပဒေအရမျက်မှောက်တရရှိရလားဘယ်လိုရှိပါလဲ
တော့ဒီလိုမျိုးပြောတဲ့ဆုံးရေးခါမှာတော်လေးတော့ထက်ခက်ဖြစ်တယ်ပေါ့နော်ဘာဖြစ်လို့ဆိုရင်တချို့ဥပဒေကြတော့တချို့တရားရုံးမှာကြတော့ဟိုသူတို့တရားရုံးဘက်ကနေဒီအထက်ကပေါ့နော်သူစုံသူဥဘက်ကနေ pressure ပေးရတဲ့ကြောင့်ဟိုတရားမြင့်တဲ့တော့မဆုံးဖြတ်တဲ့အမှုတွေရှိရတာဥပမာပြောဆိုကျွန်တော်တို့ volume sound တို့ case တွေကျွန်တော်တို့ရဲ့ case တွေဆိုရင်ဒီ case ဖြစ်တဲ့လူရမျိုး case တွေတော်တော်များလဲဒါကစစ်တပ်ဘက်ကနေဖိအားပေးတဲ့အခါမှာဒီဘက်ကအရေးသားဘက်တရားရုံးတရားစီရင်ဘက်ကနေဟိုမလုံခြုံနေတဲ့အနေအထားတွေတော့တွေ့ရတယ်ဆိုတော့ဒီမျိုးဟိုဥပဒေကိုလည်းပေါင်းချုပ်ပြီးမှလုပ်ရတဲ့အပိုင်းရှိတယ်ဒီဘက်ကတရားလိုဆွေးရဘက်ကနေဒါကအပြစ်မရှိဘူးဆိုတော့များလဲတကယ်တမ်းလက်တွေ့အနေအထားမှာတရားဆုံးဖြတ်တဲ့အခါမှာအမိန့်ချတဲ့အခါမှာပေါ့နော်အပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ချတဲ့အပိုင်းတွေတွေ့ရတာဆိုတော့အနေအထားတစ်ခုကြီးကဥပဒေပေါ်မှာလက်တလုံးချလုံးနေတော့ကျွန်တော်တို့ပဲဒီလိုပဲမြင်ပါတယ်ဟုတ်
ကဲ့ကိုဆောင်ခါကဘယ်လိုမြင်လဲမြတ်ကိုဆောင်ခါလည်းတရားစွဲခံထားတဲ့လူဖြစ်တဲ့ခါကျတော့တရားရေးကဏ္ဍမှာကောတရားရေးရတိကျလွတ်လပ်စွာဆုံးဖြတ်ပြီးတော့ဆောင်တာမျိုးတွေရှိပါလားအထူးသဖြင့်တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်တဲ့ဒီဥပဒေနဲ့ပတ်သက်လို့ပေါ့
ဟုတ်ပါဘူးကျွန်တော်တို့ကဒီနိုင်ငံကြီးရေးချိန်ရပဲနိုင်ငံကြီးဝယ်တာပေါ့နိုင်ငံကြီးချိန်ဆိုရင်နိုင်ငံကြီးဝယ်တာကိုကြည့်ပြီးတော့ပဲတရားသူကြီးရလည်းညသွားဖြစ်ဆုံးဖြတ်ကြတာကိုကျွန်တော်တို့ကတွေ့ရတယ်ဥပမာဆိုရင် writer ဒင်းတော့အမှုဆိုရင်9နှစ်ချခဲ့တာပဲဒါဆိုရင်ဟိုတစ်ဖက်မှာဒီဘက်ကနေပြီးတော့အခြားတက်တွေအများကြီးပြနိုင်ခဲ့တော့လေပြီးတော့ဒီခုရင်းမှုငွေရနိုင်တို့အများကြီးထွက်ချိုခဲ့တော့လေပဲဒီရိုက်တာကိစ္စမှာဆိုတရားသူကြီးချခဲ့တာရှိတယ်အခြားတော့ဒီတောင်းလူမျိုးချက်ကိစ္စမှာဆိုရင်တမျိုးနယ်ဟိုတယုံကြီးမှာဟိုပုံမှန်ဒီပြလို့မှုတစ်ခုတော့ဗောနော်မြို့နယ်ချင်းစီအလိုက်လိုက်ဆွဲတာမျိုးဆိုရင်ဒါတို့ကဒါမျိုးတွေကတပေါင်းနဲ့ချတာမျိုးနောက်တစ်ခုကကျတော့တယုံထဲမှာပဲပေါင်းစစ်တာမျိုးနဲ့အဲဒီစနာပြစ်တံကိုရှော့ပေါအောင်လို့လို့ရတာမျိုးရှိတော့လေပဲဒီအစိုးရဘက်ကရောဒီကနတရားကြီးဘက်ကရောအဲ့လိုမျိုးမဆောင်ရွက်ဘဲနဲ့ဆွေးနွေးမြုံတိုင်းမှာအမှုကိုလက်ခံနေပြီးတော့ယုံတိုင်းကလည်းအဲဟိုဆိုတာတာသူညီမြတော့ပေါ့နော်ဒီဆိုတာကြံငင်းစီတိုင်းအားလုံးတနစ်စီချတဲ့ခါမှာအခုတောင်းလူမျိုးဆက်အဖွဲ့က6နှစ်ကျော်လောက်ဒီထောင်ထဲမှာအဟိုနေရတော့မဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အာနာပိုင်းနေကနေဆွေးဆူလာတဲ့မြတ်အမှုတွေကိုဒီအာနာပိုင်းနေအလူကြပဲဒီစီရင်ဆုံးဖြတ်နေသေးတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျ
ဟုတ်ကဲ့အခုလို့ဆွေးအမှုဆွဲဆိုတဲ့ကိစ္စမှာတက်ပိုင်းနဲ့အစိုးရပိုင်းနဲ့ဆွဲဆုံမှုမှာဘယ်လိုများထူးခြားချက်မျိုးတွေတွေ့ရလဲခင်ဗျာဘယ်ဘက်ကပို့ပြီးတော့ဆွဲဆုံချက်ပုံများပါလဲ
အမှုအရာကြီးမယ်ဆိုတော့သူကအစိုးရပိုင်းကများတယ်ဆိုတာမျိုးကျွန်တော်တို့ report မှာလည်းထုတ်ပြန်ထားပါတယ်သူတို့လည်းပဲဒီအစိုးရလူကျွန်တော်တို့ကပြောတဲ့အခါမှာဒီရဲတပ်ဖွဲ့ကိုလည်းကျွန်တော်အစိုးရလက်ရှိဒီအာနာယအစိုးရပေါ့နော်ဒီ NND အစိုးရအောက်ကိုပဲကျွန်တော်ထည့်တွင်တက်ချက်ရတာဖြစ်တယ်နောက်တစ်ခုကကျတော့အစိုးရဆိုတာကျတော့ငင်းစုစီနဲ့ပတ်သက်လို့အမှုဖြစ်လာတယ်ဆိုရင်ဥပဒေအရပေါ့နော်ရဲတပ်ဖွဲ့ရပဲတက်ဆိုင်ရမြို့နယ်ရဲတပ်ဖွဲ့မှုကနေပြီးတော့ပဲတရားလိုပြုလုပ်ပြီးဆွဲဆိုရတယ်အဲဒါလုံထုံးလုံကြီးရှိအောင်အဲ့ခါကျတော့ဒီငင်းစုစီအမှုတွေကလည်းဒီအစိုးရကဆွဲခြင်းမဆွဲခြင်းအပါထားပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဒီအစိုးရကဆွဲဆိုတော့အမှုအနေနဲ့ကျွန်တော်ကတွက်ချက်ရတယ်ပေါ့ဟိုဒါပေမဲ့ဖိနေတဲ့ပုံတံအားဖြင့်တော့ကြည့်မယ်ဆိုရင်ဒါအစနာတော့အမှုအရေးတော်အားဖြင့်ကြည့်တာပေါ့ဖိနေတဲ့ပုံတံအားဖြင့်ကြည့်မယ်ဆိုရင်တက်မလို့ဘက်ကဖိနေမှုပုံများတယ်လို့တော့ကျွန်တော်တို့ကဒီအကြံမြင့်သုံးသက်လို့ရတယ်ဘာလို့လဲဆိုတော့ဒီထင်ရှားဆုံးဥပမာကအဲ့တောင်းလို့မျိုးချက်ပါတော့ကျွန်တော်ကတော့ဒီလက်ရှိချိန်မှာသူတို့ကိစ္စကိုဘာလို့ဆောင်ပေးပြောလဲဆိုတော့လက်လုံးမှာသူတို့ဟာထောင်လင်းအကျင့်ကြနေကြတာဖြစ်တယ်အဲထောင်လေးကျွန်တော်ပြောလို့ပဲ6နှစ်ကျော်9နှစ်လောက်ချထားတာဖြစ်တဲ့အခါကျတော့ဒီကိစ္စအလုံးဝမတရားဘူးလို့ကျွန်တော်တို့ကမြင်တယ်ပေါ့နော်ပြီးတော့ဆိုတော့ပြည်လို့မှုတစ်ခုတည်းအဲမြို့နယ်ပေါင်းစုံကနေတရားဆွဲတာတွေဒါမျိုးတွေလည်းရှိတယ်အဲ့တော့နောက်တစ်ခုက905ကာကြီးကိုရဲတပ်ဖွဲ့ကဒီနောက်ပိုင်းမှာပို့တုံးလာတယ်အထူးဖြင့်ဒီအဲဘူကြီးဟောင်းနေမျိုးစင်ကိုဆွဲထားတာရှိတယ်နောက်တစ်ခုကရှေ့နေဦးကြီးမြင့်ရှိမယ်ပြီးရင်ဟိုကြပြဆရာဦးစောဝေအဲဒါမျိုးတွေအများကြီးကျွန်တော်တို့တက်ကနေပြီးတော့905ကာကြီးနဲ့လိုက်ပတ်ဆွဲတာရှိတယ်ကချင်ပြည်နယ်မှာဆိုရင်လည်းဒီဟိုဆန္ဒပြပွဲတစ်ခုမှာဟိုစစ်တပ်နဲ့ပတ်သက်တဲ့အကြောင်းပြောကြားတဲ့ဝေဖန်မှုပြောကြားခဲ့တဲ့လူတွေကိုလည်းဒီပုံမှန်900နဲ့ထောင်နဲ့ချခဲ့တာရှိတယ်။ဒါပုံမှန်900နဲ့ထောင်နဲ့ချတယ်ဆိုတာကဒါထူးထူးခြားခြားဖြစ်စဉ်တွေပဲ။ပုံမှန်900ဟာများသောအားဖြင့်ကျွန်တော်ငွေတန်းနဲ့ပြီးဆုံးတာမျိုးဟိုပဲအတွေ့များရတယ်။ဒါပေမဲ့အဲဒီဟိုကတက်ကဆွေးတဲ့အတွက်ဒီဟိုဒီဟိုတရားရုံးကနေပြီးတော့ထောင်နဲ့6လောက်ထိချခဲ့တာကိုကျွန်တော်တို့ကတွေ့ခဲ့ရတယ်ပေါ့။ အဲ့တော့ဒီဖိနေမှုပုံတံရကြည့်မယ်ဆိုရင်တော့ဟောတက်မတော်ကတော့အရင်တော့အချိုတိုင်းပဲဒီအာနာရှင်ကြံခြင်းလူမှုကိုလူမှုရဲ့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခြင်းကိုဖိနေကန်တက်ဖို့စူးစမ်းခြင်းလို့ပဲကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ဒီနေရာမှာခုနကတရားရုံးနဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးတရားသူကြီးတွေကစိုးရင်ချက်တည်းလည်းရှိမှာပဲတရားရုံးနဲ့ပတ်သက်လို့တစုံတရာဖိအားတံမျိုးရှိနေတာကအစိုးရဘက်ကပိုရှိလားတပ်ဘက်ကပိုရှိလား
ကျွန်တော်တရားခွင်တွေလေ့လာခဲ့တာတွေတော့အများကြီးရှိတယ်။တရားခွင်တွေလေ့လာခဲ့တာပြီးတော့ဟိုဘောနော trial monitoring တွေကျွန်တော်တို့လုပ်ခဲ့တာတွေရှိတယ်။ဆိုတော့အဲ့လိုလုပ်ခဲ့တဲ့နေရာမှာကျွန်တော်တို့ကြည့်တဲ့အခါမှာ nomadic ကဒီဟိုတရားစီရင်ရေးဟာကျွန်တော်တိတာတော့ပေါ်တင်ကျွန်တော်ပြောတဲ့အဒီအပေါ်ကနေပြီးတော့ဆာရွက်ချပေးပြီးတော့ဒီလိုဆုံးဖြတ်လိုက်ဆိုတာမျိုးတွေဟိုကျွန်တော်တို့ကကြေတိပြတ်မတွေ့ရဘူး။ဘောနော တိတိချာချာတက်တည်တက်တာကလည်းမတွေ့ရအောင်သူတို့လည်းပဲသူတို့ဟာဖိအားရှိတယ်တက်ကဆွဲလာပြီးဆိုးရဆွဲလာပြီးဆိုရင်အဲ့လိုအမှုတွေမှာတိတိချာချာကင်တွေတာနောက်ကကြတော့ဟိုပြီးတော့အစိုးရရဲ့အရေးချိန်ကိုလိုက်ပြီးတော့ဆုံးဖြတ်ချက်ချတာဒါမျိုးတွေတွေ့ရတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်မေးချင်ပါတယ်ခင်ဗျအခုလို့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့ဥပဒေပုံမှန်တွေနဲ့ကချင် activists တော်များလဲအရေးယူခါတာတွေ့ရပါတယ်ခင်ဗျညီနေလှူရှားတဲ့လူတွေကလွတ်လပ်စွာထုတ်ဖော်ပြောတဲ့လူတွေကအဲ့တော့ဒီလိုအခြေအနေတွေဖြစ်တဲ့အတွက်ကြောင့်လို့တက်ကြွလှူရှားသူတွေအတွက်တစုံတရာတန့်သွားစီသလားဆိုတော့ကလူလတ်စွာပြောဆိုခွင့်ထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့သုံးတရားစိုးရွံသွားတာမျိုးရောရှိပါလား
အတိအကျတော့ဒီဘက်မှာစိုးရွံသွားတာဆိုတဲ့အတွက်ဒီဥပဒေမှာကျွန်တော်တို့ရဲ့အကာအကွယ်ပေးမှုမရှိတဲ့အတိုင်းမှာသွားကြည့်ရတဲ့အခါမှာဒီ activist လုပ်တဲ့သူတွေတက်ကတော့ဒါတော်တော်လေးဟိုအဆင်မပြေတဲ့အပိုင်းတွေရှိတယ်ဆိုတော့ကကျွန်တော်တို့ဒီမှာဒီ activist ဆိုတာတိုင်းကားအနေနဲ့ဖြစ်တဲ့အကြောင်း activist ကလည်းအများကြီးမရှိဘူးပေါ့နော်ဒီငင်းချိုင်းရေး activist တွေရှိမယ်နိုင်ငံရေး activist တွေရှိမယ်နိုင်ငံရေးအရာလိုအပ်ချက်အတွက်သူတို့လှုပ်ဆောင်တဲ့အပိုင်းတွေရှိတယ်အများကြီးတော့မရှိဘူးဒီလိုမျိုးထပ်ပေါ်လာတဲ့အပိုင်းကိုဥပဒေကနေကာကွယ်မှုပေးမယ့်အစားဖိနှိပ်မှုနဲ့ဒီလိုမျိုးညှိချက်ရှိရှိတုံ့ပြန်တဲ့အပိုင်းတွေတွဲသွေးရတဲ့အခါမှာကျွန်တော်တို့ဘက်ကတော့ဒါအရာစိတ်မကောင်းဖြစ်မိတယ်ပေါ့နော်ဒီပုံမှာလည်းအစိုးရဘက်ကနေသက်ဆိုင်ရာဖွံ့ဖြိုးဘက်ကနေပေါ့ဒီနက်စလာပြီးဖို့လိုအပ်လေးတချို့နေနေပါတ
ယ်မဆန်လူပန်လူအဲ့ဘက်ကလှုပ်ရှားမှုတွေလုပ်တဲ့အခါတက်ဘက်ကဘာများလှုပ်လာမလဲအစိုးရဘက်ကဘာများလှုပ်လာမလဲဒီလိုစိုးရိမ်မှုတွေရှိပါသလားရှိလို့ရှိရင်ဘယ်ဘက်ကပို့ပြီးတော့ဖိအားတွေပို့ကြုံရလဲတက်ဘက်ကဖိအားပို့ကြုံရလားအစိုးရဘက်ကဖိအားပို့ကြုံရလား
အာပုံပွင့်လင်းပြောရမယ်ဆိုရင်တော့တက်ဘက်ကဖိအားတော့ကျွန်တော်တို့ပို့ကြုံရတယ်ပေါ့နော်ဒါပေမဲ့ तू ကတရားဝင်နေနဲ့တွားတာမဟုတ်ဘူးကျွန်တော်တို့ဟိုအရင်တုန်းကကျွန်မကိုတိုင်နဲ့ဒါဒီစီပုံမှာစကုန်နဲ့ပတ်သက်မှာတရားစွဲခံရတယ်။အဲဒါပေမဲ့ behind the scenes မှာပေါ့နော်ဒီအမှုရဲ့နောက်မှာကဘသူတွေကဒီအမှုကို control လုပ်နေတယ်ကျွန်တော်တို့ကပုံပွင့်လေးမတိရဘူး။ဟိုဆိုလိုတာကဒီဥပဒေဒီကိစ္စနဲ့ပတ်သက်မှာဒီကိရန်ဆိုရင်ဟိုအကုန်လုံးညီနိုင်ပြီးတဲ့ကိစ္စတွေဖြစ်တယ်။တော်တော်များလည်းသုံးသူဦးရဲ့ဖြေရပေးမှုအရာတရားစွဲရမယ့်အနေအထားဖြစ်လာရဲပေါ့နော်ဒီလိုဘက်ကနေအခုကျွန်မတို့ကတရားလိုပြုလုပ်တဲ့ဒီဘက်ကနေတရားစွဲရတဲ့အနေအထားချီဖြစ်လာတဲ့အခါမှာကျွန်တော်တို့ဘက်ကနေရောအဓိကစစ်တပ်ကိုပုံမှဟိုဆွေးရင်ချက်ဖြစ်တယ်ပေါ့နော်။ဘာဖြစ်လို့ဆိုရင်စစ်တပ်ကဟိုပူပြီးမှဒီတိုင်းဒဏ်နေမိတာမှဆိုရင်စစ်တပ်ရဲ့လုံမှုကပူပြီးမှ strong ဖြစ်တယ်ပေါ့နော်။ဒီအစိုးရရဲ့လုံမှုကလည်းနည်းနည်းလေးကျွန်တော်တို့တိတ်တော့ဆိုးလို့ဆိုရင်ရတယ်ဒါပေမဲ့ကျွန်တော်တို့ဘက်မှာအလောက်ကြီးဆွေးရင်ပြီးတော့အရန်တော့မမြင်ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့တို့ကတော့အေးတန်းဒါ pressure တွေဖြစ်တယ်။တခုခုလုပ်လိုက်ပြီဆိုရင်စစ်တပ်ဘက်ကနေတရားစွဲမလား။အစိုးရဘက်ကနေတရားစွဲမလား။ကျွန်တော်တို့ဘက်ကလည်းအရင်ဆွေးရင်ပြရတယ်ပေါ့နော်။ဒီအနေထားတော့ဒီလိုမျိုးရှိပါတယ်ဟုတ်။
ကျွန်တော်နောက်တစ်ခုကဒေသအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံမှုပေါ့အထူးဖြစ်ကချင်ပြည်နယ်ဆွေးရလို့ဟာမျိုးပေါ့။အဲ့တော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လှုပ်ရှားတဲ့အခါမှာဒီအာဏာပိုင်တွေရဲ့ခွင့်ပြုမှုအနေထားအာဏာပိုင်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုအနေထားဒါနဲ့ပတ်သက်လို့မတ်ဆိုင်းနီပါဘလို့များသုတ်တက်မိပါလဲဒီလိုအာဏာပိုင်ကိုဆိုလိုတာပါ
။ anniversary တစ်ခုခုပေါ့နော်ဒီပွဲရတစ်ခုခုလုပ်တဲ့အခါမှာဆိုရင်ကျွန်တော်တို့ဘက်ကနေပူးပေါင်းဆောင်ရွက်ပေးဖို့လိုအပ်တယ်လိုလားတယ်ပေါ့နော်ဆိုတော့ဒီဒီလိုအာဏာပိုင်ဘက်ကနေကျွန်တော်တို့ပွဲမင်းတို့ဘာလို့တောင်းတဲ့အခါမှာ sensitive ဖြစ်တဲ့ case မဟုတ်ဘူးဆိုရင်ပေးရအနေထားရှိတယ်။ဒါပေမဲ့လည်းအခုလိုမျိုးတကြောပြစစ်ပွဲရရှိနေဖြစ်ကိုနည်းဖြစ်ပေါ့နော်ပြီးတော့တခုခုဒီအင်းချိန်နဲ့ပတ်သက်တဲ့စကလုံးတွေညီပြီဆိုရင်သူတို့ဘက်ကနေအနာရဘက်ကနေပူပေါင်းမှုကတော့ကျွန်တော်တို့မတွေ့ရဘူးပေါ့
ဒီမော့ဆိုးတို့ကျွန်တော်ပြောတဲ့ဒီ right call တို့အဲ့ဒီဘက်ဒီမှာကျွန်တော်ပြောတဲ့အစီအွေတာမန်ကြည့်ဟိုဘောနော internet အစီအွေလောက်တာဟိုတာမန်လေကျန်တဲ့တာကျွန်တော်တို့ကတတိပေးတာမလုပ်ဖို့တားမြစ်တာအဲ့ဒါကြီးအများကြီးကြုံတာကျွန်တော်တို့ကဒီလူခွင့်ရေးလွတ်လပ်စွာကိုပြောဆိုခွင့်ချိုးဖောက်တယ်လို့ပြောတဲ့ခါမှာတရားစွဲဆိုတာဒီဥပဒေတွေမပြင်တာနောက်တစ်ခုကကြတော့ဒီ internet ပိတ်တာတွေမဟုတ်ဘူးပေါ့နော်ဒီလူမျိုးဒီသက်ဆိုင်ရာဒီပြည်နယ်အစိုးရဒီတိုင်းဒေသကြီးအစိုးရတွေကနေပြီးတော့ဒီခဏညှဉ်းချချက်တွေထုတ်ပြန်ပြီးတော့တကယ်လို့အစည်းအဝေးလုပ်တယ်ဟိပေါ့နော်နိုင်ငံနဲ့ပတ်သက်အစည်းအဝေးလုပ်တယ်ဆိုရင်ပေါ့နော်သူတို့ရှိရာကွန်ပျူတာပါမှ အဲဟိုတယ်ငါပါဆိုတာမျိုးဟိုတယ်တွေကိုသူညွှန်ကြားချက်ထုတ်ထားတာမျိုးပေါ့အမှကျွန်တော်တို့ဟိုဒီ CS ရက်ဖက်အခွင့်အရေးတွေရက်ဖက်အခွင့်အရေးတွေအချင်းချင်းရှင်းလင်းတိုင်ပင်ရမယ်ကိစ္စရက်တွေအတွက်ပေါ့နော်ဒီမှာဟိုဒီမှာအခန်းခန်းမတစ်ခုခုတွားရောက်ငှားတဲ့အချိန်ဒါတိုင်းဒေသကြီးဆိုရရှိရခုမကျက်ပါလားဆိုတာမျိုးအရင်စတာပေါ့အဲအဲ့ဒါကတနည်းအားဖြင့်ကျွန်တော်ပြောတယ်ဒီရက်ဖက်အခွင့်အရေးတွေကိုထိန်းချုပ်ချင်တာလူလက်တော်မှာလည်းဆိုလို့ကန့်တတ်ချင်တာလို့ကျွန်တော်မြင်တယ်အဲ့ဒီအပြင်မှာဒီဟိုအရေးကြီးတဲ့ကိစ္စတစ်ခုကကျွန်တော်တို့ဒီရန်ကုန်မြို့ကဒီ downtown area 17မြို့နယ်ပေါ့နော်17မြို့နယ်ကိုရန်ကုန်တိုင်းဒေသကြီးဆိုရနေပြီးတော့ဟိုဆန္ဒပြခွင့်ပိတ်ထားတာရှိရဒီကန့်တက်တဲ့အမိညွန်ကြားချက်က2018ခုနှစ်ကနေစကန့်တက်တာဗျာဒီမြို့ရင်း area အဲ့ဒီကတော့သူကဒီသူတို့အကြောင်းပြချက်ပေးတာပါလဲဆိုတော့ဒီပုတ်ရဟန်းမင်းကြီးဒီမြန်မာပြည်ကိုလာလေခဲ့တာရှိတယ်ပုတ်ရဟန်းမင်းကြီးလာလေသူ့ရဲ့ဒီလုံခြုံရေးအတွက်ပေါ့နော်ဒီဆန္ဒကားလမ်းပိတ်ဆိုတာတွေပါဒီမဖြစ်အောင်ပြီးတော့ဒီဆန္ဒချက်ကိုထုတ်ပြန်ခဲ့တာဗျာဒါပေမဲ့ယနေ့အချိန်ထိတိုင်းအဲ့ဒီဆန္ဒချက်ကိုပြန်ပြီးတော့မရုပ်သိမ်းနေဘူးပေါ့နော်မရုပ်သိမ်းနေတဲ့ခါမှာဥမာသူပြည်ကျွန်တော်တို့ဒီတာမွေဆန္ဒပြပွဲကိုဗဟန်းခဲ့တဲ့အမှုမှာဆိုရင်ဒါ2018ကဖြစ်တယ်အဲ့2018တုန်းကလည်းသူတို့ကအဲ့အမိနေတဲ့တက်ဒီထုတ်ပြပြီးတော့ပုံမှန်10တာတလင်းချိတ်ဆိုတဲ့ဒီပုံမှန်10တာတလင်းချိတ်အရာပေါ့နော်အဲ့ညွှန်ကြားချက်နဲ့ဟိုမကိုက်ညီဘူးအဲ့အဲ့တော့သူတို့နေရာမှာဆန္ဒပြကိုမပေးဘူးဆိုတာမျိုးညှင်းဆန်ခဲ့တာတွေ့ရဗျာ
အော်မချကေမှာရွက်ကောက်ပွဲစီဝင်းလှူရှားမှုတွေကလည်းလာတော့မယ်ဆိုတော့ရွက်ကောက်ပွဲရဥပဒေပုံမှားတွေရထွက်ပြီးတော့စီဝင်းလှူရှားခွင့်တွေတော့ရှိပါပါဒါပေမဲ့တစ်ချက်ကရွက်ကောက်ပွဲထုံးစံရပါတီချင်းချင်းဝေဖန်ကြမှာပဲနောက်တစ်ခုကနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေကိုဝေဖန်ကြမှာပဲဒီလိုအခြေအနေမျိုးတွေကြုံရမှာပါခင်ဗျာအဲ့တော့ကြုံရမယ်ဆိုလို့ရှိရင်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ရွက်ကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာများရှိပါလားကုဆောင်ခအပြင်အရင်ဆုံးသိချင်ပါတယ်
ကျွန်တော်တို့ဒီ2015ခုနှစ်ရွေးကောက်ပွဲကာလမှာဒီပါတီအချင်းချင်းကြပေါ့နော်အထူးသဖြင့်အဲဒီကဒီ NND ကအတိုက်ခံပါတီဖြစ်ပြီးတော့ဒီကြံ့ခိုင်ရာဒီအာဏာရပါတီပေါ့နော်အဲ့အချင်းကြမှာအကြီးကျယ်ဒီ online မှာဟိုအပြန်အလှန်ပြောဆိုကြတဲ့ဟာတွေရှိတယ်အဲဒီကဒီအာဏာရပါတီကဒီကြံ့ခိုင်ရင်ဖြစ်တဲ့ခါမှာဒီ NND ကိုဟိုထောက်ခံဝန်းရံတဲ့ဒီ B2 လေးဒီ NND ပါတီဝင်နေဟာတရားစစ်ဆေးခံခဲ့ရတာကိုတွေ့ရပေါ့အဲဒီကကျွန်တော်တို့အမှုတွေအများကြီးကိုရင်ဆိုင်ခဲ့ရတယ်အထူးသဖြင့်ဒီ October November ပေါ့နော်အဲ့ဒီရွက်ောက်ပွဲကာလတဝိုက်လေးမှာရင်ကိုအကြီးကျယ်ဖန်စီပွဲကြီးဟိုကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့နော်အခုကျတော့ဒီ NND ဆိုးရလက်ထက်ရောက်လာတယ်ရောက်လာတဲ့အခါမှာအဲ့ဒီလိုပဲဒီ NND ဆိုးရပေါ်မှာပြစ်တင်ဝေဖန်နေဟာတွေဆိုတော့အောက်လုံးထူတာကြီးလည်းပါလာနိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေလည်းဒီဟို online ပေါ်မှာဟိုကျတော့တွေ့နေရတယ်ပေါ့နော်ဆိုတော့သူတို့ကျွန်တော်တို့ကတော့ဒီဟိုဒါမျိုးကိုဖြစ်နိုင်ကြီးတော့ရှိတယ်ဆိုးရဘက်ကပဲဖြစ်ဖြစ်နောက်တစ်ခါကျတော့ဒီ NND ပါတီကိုထောက်ခံဝေရနေတဲ့ဒီထောက်ခံတဲ့လူတွေကနေပြီးတော့တချင်ဒါမျိုးကိုမကျင့်တဲ့လူဒီတရားဆွဲဆိုတာမျိုးကြားနေဝင်ဆွဲတာဆိုတော့နိုင်လွတ်လုံလို့ဟာမျိုးအတုံးပြူတာမျိုးတွေရှိလာနိုင်တယ်ပေါ့အဲ့တော့ဟိုအရင်တော့အစိုးရလူဟိုဒီဆိုတော့အာဏာရှင်ဖြန်တဲ့ပုံစံမျိုးမဖြစ်သွားရအောင်လူလက်စတော့ကိုပြောဆိုခွင့်အကာအကွယ်ပေးတဲ့အနေနဲ့ဒီရွက်ကောက်ပွဲကာလမှာဒီအချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုမှုတွေကိုဟိုစနစ်တကျကင်တွေတာမျိုးဆောင်ရွက်ဖို့လိုအပ်နေလို့ထင်တယ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ပြောတဲ့ဒီအစိုးရကိုယ်တိုင်မလုပ်ရင်တောင်မှပဲဒီကျွန်တော်ထောက်ခံသူအချင်းချင်းကြားမှာပြိပခါကြီးဖြစ်နိုင်ကြီးကြီးရှိတယ်တရားစစ်ဆေးနိုင်ကြီးကြီးအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျတချို့အာနာဘိုင်းတွေဘက်ကတုံ့ပြန်တယ်တချို့အာနာဘိုင်းနဲ့ဆက်ဆက်တဲ့လူတွေပုဂ္ဂိုလ်တွေကတုံ့ပြန်ကြရဆိုရင်ငါးငါးခါလူဟာမျိုးတွေလူပုဂ္ဂိုလ်တဦးချင်းကိုပြောဆိုတာတွေနဲ့ပတ်သက်လို့ဆွဲဆူတာတွေကထားတင်တယ်ဘာဖြစ်လို့ဆိုတော့တစ်ဖက်မှာအမျိုးသားရေးအဆွန်ရောက်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့တိုက်ခိုက်ပြောဆိုတာတွေမမှန်မကန်လုပ်တာတွေရှိတယ်အမှန်မကန်ပြောဆိုတာတွေကြောင့်ဒီလိုပုံမျက်မျိုးတွေရှိတင်တယ်လို့မြင်တာတွေလည်းရှိပါတယ်ဒီပေါ်ပေါင်းကုဆောင်ကဘယ်လိုယူဆပါလဲ
ကျွန်တော်တို့ကဒီနိုင်ငံတစ်ခုမှာအစိုးရအဖြစ်အကြီးအကဲအဖြစ်တာဝန်ယူတဲ့အခါမှာဒီလိုအတိုက်ခိုက်ဝေဖန်နေရအများကြီးရှိမှာပဲဆွေးဆွဲတာတွေမဟုတ်မမှန်ပြောဆိုတာတွေဒါမျိုးတွေကဟိုနေရာပေါင်းစုံနေပယ်ပေါင်းစုံအနေကိုအပေါ်မှာအကျိုးတရားမှုတွေရှိမှာဖြစ်ပါဆိုတော့အဲ့လိုရှိတိုင်းကိုကျွန်တော်တို့ကတရားလိုက်ဆွဲနေရဆိုရင်ကျွန်တော်တို့ကိုယ့်ရဲ့ဒီမူလဟိုနိုင်ငံတာဝန်စမ်းဆောင်မှုတောင်အချိန်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးအခြေအနေကတော့နောက်တစ်ခါကျတော့အဲ့လိုတရားဆွဲခြင်းအပြင်အချာကူမှန်မှန်ကန်ကန်နဲ့ဝေဖန်ထောက်ပြမဲ့သူတွေရှိမှလည်းအကြောက်တရားကိအောင်သွားလို့ရှိရပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့လွတ်လပ်စထုတ်ဖို့ပြောဆိုခွင့်အမြင်ရဆိုရင်အမားကိုပြောတဲ့ဟာကအမားပါတယ်နောက်ဟိုဆွဆွဲပြောဆိုရဲဆိုရင်တော့မှပဲအဲ့ဒါကိုတရားဆွဲတာမျိုးမလုပ်ခွင့်နဲ့တကယ်လို့ဟိုသနာပြောတယ်မဖြစ်မနေဟိုကိုကနေပြီးတော့ဒီကိစ္စကိုရှင်းမှရမယ်ဟေးဆိုရင်တော့မှပဲကျွန်တော်တို့တက်ဆိုင်ရာမီဒီယာရဲ့ဒါမှမဟုတ်ကိုယ့်ရဲ့ကိုပိုင်စာမျက်နှာ Facebook ကနေတော့လကောက်ဒါမှမဟုတ်ဒီအစိုးရဆိုရအတွက်အစိုးရဆိုလည်းကျွန်တော်ပြန်ကြားဝန်ကြီးဌာနရှိရဲကိုပိုင်းဒင်းထုတ်ပြန်လို့ရတဲ့ဌာနတွေအများကြီးရှိတယ်။ဒါမျိုးကနေတစ်ဆင့်ထုတ်ပြန်ပြီးတော့ဟိုဖြည့်ရှင်းတာမျိုးလုပ်လိုက်ရင်အဆင်ပြေပါတယ်ဗျ။လူတရားပတ်ဆွေးနေတာကဒီဒီမိုကရေစီစံနှုန်းနဲ့လည်းမညီဘူး။ကျွန်တော်ပြောတယ်ဒီလူခွင့်ရေးကိုချိုးဖောက်တဲ့ ပုံပြန်ပြန်ဖြစ်သွားတာပေါ့နော်အဲ့တော့အကောင်းဆုံးအကြံကတော့ဒီကုဝေဖန်ကြိုးဆိုတာကျွန်တော်ပြောတဲ့ဒီတိုက်ခိုက်တာအားလုံးပါအမှားတွေပါရင်တော့မှပဲတရားစစ်ဆိုတဲ့အနည်းကိုမသုံးမဲနဲ့ဒီဒီမိုကရေစီရှင်တန်ရေးကျွန်တော်ပြောတဲ့လွတ်လပ်တဲ့ထုတ်ဖို့ပြောဆိုခွင့်အခြေခံမှရေးအတွက်အဲဟိုဖြစ်ရအမှန်ကိုပဲကိုကပြန်ရှင်းလို့ရှင်းလိုက်ပြီးတော့ဒီလိုဟာတွေကလည်းကိုကလစ်လီရှုလိုက်တာကအကောင်းဆုံးအဖြေမှန်လို့ကျွန်တော်ယူ
โอเคကျွန်တော်မဆိုင်နုပံဘက်ကိုပြန်မေးချင်ပါတယ်အဓိကဒီရွက်ောက်ပွဲနဲ့ပတ်သက်ပါတယ်အခုဒီအနေထားမှာလွတ်လပ်စွာပြောဆိုခွင့်ပေါ်လောက်ထိတည်ရောက်မှုတွေရှိလာနိုင်လေဥပဒေပုံမှားတွေရာစုရစရာရှိပါလားမဆိုင်နုပံအမြင်သိချင်ပါတယ
်အာကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးအကြကြီးဟာကို toast တခုနေပေါ့နော်အဲတုံးပါလိမ့်မယ်လို့ကျွန်တော်နေအခုကနေတော့မြင်မိနေပြီအခုအချို့ဒီလိုချို့ဘက်ကနေတာဟိုသောက်ခံဒီဘက်ကနေပေါ့နော် NLD သောက်ခံသူ USDT သောက်ခံသူချပါတိုင်းတပ်ပါတီအကုန်လုံးပေါ့ဒီပါတီသောက်ခံသူဘက်ကနေဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုအခြေအတင်ပေါ့နော်စကားပြောကြတယ်ဘလိုင်းပုံမှာစကားပြောကြတယ် comment ပေးကြတဲ့အပိုင်းတွေအခုကနေတွေ့နေရဆိုတော့ဒါကဒီရေကောက်ခွေးမှာတော်တော်လေးစိုးရိမ်စရာပြစ်ကောင်းဖြစ်လိမ့်မယ်ကျွန်တော်မြင်နေတယ်ဆိုတော့နောက်ထပ်ထူးခြားချက်တစ်ခုကဒီပြည်နယ်မှာဆိုရင်အခုကပါတီပေါင်းစည်းထားတဲ့ပါတီရှိနေပြီဆိုတော့ဒီပါတီပေါင်းစည်းထားတဲ့ပါတီမှာချုပ်ကတော့မပူပေါင်းတဲ့ပါတီရှိတယ်တချို့ကတော့ဒီအပေါ်မှာသဘောမကျတဲ့ပါတီရှိတယ်ပေါ့လို့ဆိုတော့တပါတီနဲ့တပါတီပဏိပစာသူကတခုခုဟိုတုံ့ပြန်မှုတွေသူတို့ဘက်ကလုံလာနေအပိုင်းတွေကျွန်မမြင်နေရတယ်ပေါ့ဆိုတော့ပါတီယုံကြည်ချက်အပေါ်မှာပါတီရဲ့တည်ချက်အပေါ်မှာတဦးနဲ့တဦးဟိုသဘောထားကွဲလဲတာတွေဒါရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီအပေါ်မှာကကျွန်မတို့အစိုးရဘက်ကနေကဒီရေကောက်ပွဲဖြစ်စဉ်အတွင်းမှာဒီဥပဒေကိုဘယ်လိုမျိုးလုံးဆောင်ထားမယ်ကန့်သက်ချက်ထားမယ်ဆိုတဲ့အပိုင်းကိုကျွန်တော်ပုံမှန်ဖြစ်ခိုင်းစေချင်တယ်။ဘာဖြစ်လို့ဆိုရင်ဒီလိုမျိုးသာတူဦးနဲ့တူဦးပဏိပခါဖြစ်တပတ်အနည်းတပတ်ဒီပဏိပခါဖြစ်ဒီမှာတရားစွဲဆိုတာမယ်ဆိုရင်တော့ကျွန်တော်ရဲ့ဟိုလူလတ်စာတို့ပြောဆိုခွင့်လည်းဟိုဆုံးရှုံးတယ်လို့ကျွန်တော်တို့ရဲ့ဒီဒီမိုကရေစီအနိတာရလည်းကျွန်တော်တို့ဆုံးရှုံးမယ်လို့ကျွန်တော်ညင်းနေတယ်။ဆိုတော့ဒီဘက်မှာလည်းတိုင်းသားရဲ့ဘက်ကနေလည်းဒါအရင်ကတည်းကနေဟိုတိုက်နေရတဲ့အကြောင်းကြီးကသူတို့ရဲ့နိုင်ငံရေးနှီးလန်းအရာပေါ့နော်အမျိုးမျိုးဖြစ်နေတာလို့ဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဖြစ်ခိုင်းစေခြင်းနဲ့ဆန္ဒတွေကိုဖောက်ထွက်ခွင့်တော့ပေးရလိမ့်မယ်ဆိုတော့သူတို့ဘက်ကနေဒီ Facebook ပေါ်မှာဟိုစကားပြောတဲ့အပိုင်းတွေကတော့ဒါလည်းနဲ့ကိုက်ပြီးမတောင်းကျနေရမှာမဟုတ်ဘူးတော်လန်ပုံကနေရမှာမဟုတ်ဘူးဆိုတော့သူတို့ရဲ့ဖြစ်ခိုင်းစေခြင်းဆန္ဒကိုတော့ပုံပုံနေတော့ချပြပေးဖို့လို့ချပြခိုင်းဖို့အခွင့်အရေးတော့ပေးရလိမ့်မယ်ပေါ့နော်ဆိုတော့ဒီလိုမျိုးပြောတဲ့အခါမှာဒီဘက်နဲ့တစ်ဖက်ကတော့ respect ရှိရမယ်ပေါ့နော်ဒါပေမဲ့အနေထားတစ်ခုကြည့်ကြတော့ဒါကတော်တော်လေးတော့ပြောရခက်တဲ့အနေအထားဖြစ်နေတဲ့ကြောင့်ဒီပုံမှာတော့ဆွေရဘက်ကလည်းပြန်တော့စဉ်းစားရလိမ့်မယ်လို့ကျွန်တော်ညွှန်ပြမိပါတယ်ဟု
တ်ဒါကတော့လက်ရှိ NLD အစိုးရလက်အောက်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဆွေးနွေးချက်ဖြစ်ပါတယ်အတန်အဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ညင်းတိုင်းလှူရှားသူဆိုင်းနုပန်တို့ဖြစ်ပါတယ်ကျွန်တော်ကတော့တားညွဥ်ပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာ COVID-19 ကူးစက်ခံရသူနဲ့သေဆုံးရသူအရေအတွက်အများဆုံးဖြစ်နေပြီးနေ့စဉ်ကူးစက်မှုနှုန်းကလည်းဆက်ပြီးဆန်းကျင်တင်နေပါဗျ။တောက်တန်နေမှာကူးစက်ခံသူစုစုပေါင်း 9,600 ရှိခဲ့ပြီးဒါကဒုတိယအကြိမ်မြောက်တစ်ရက်အတွင်းကူးစက်ခံရသူ 9,000 ကျော်သွားတာဖြစ်ပါတယ်။ကူးစက်မှုနှုန်းတိတ်များနေတဲ့ပြည်နယ်တွေကတော့ Arizona, California,Florida, Georgia နဲ့ Texas ပြည်နယ်တွေဖြစ်ပါတယ်။မကြီးမြတ်မှုတွေတိုးလာနေတဲ့ကမ္ဘာကြီးမှာလူမှုပဒိညာအသစ်ပြအချက်မှတ်ပြီးလူတိုင်းအတွက်အခွင့်အလမ်းတွေတန်းတူညီမျှစွာဖန်တီးပေးနိုင်အောင်လှုပ်ဆောင်ကြဖို့ကွင်းလွန်သူတောင်အာဖရိကခေါင်းဆောင် Nelson Mandela 102နှစ်မြောက်မွေးနေ့အတွက်ပြောကြားတဲ့မင်ကွန်းမှာကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ်။စနေနေ့ညနေပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရာနဲ့ချီတဲ့ထိုင်းလူငယ်တွေဆန္ဒပြပွဲတစ်ခုလုပ်ခဲ့ပြီးထိုင်းဆိုကနှုတ်ထွက်ပေးဖို့နဲ့ပါလီမန်ဖြတ်သိမ်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုအာခံပြီးပြုလုပ်တဲ့ဒီဆန္ဒပြပွဲဟာ2014ထိုင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြီးမားဆုံးလမ်းပေါ်ထွက်ဆန္ဒပြမှုလည်းဖြစ်ပါတယ်။စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ 14,000 ကျော်သွားတာကြောင့်အရှေ့အာရှဒေသမှာရောဂါအကူးစက်ခံမှုအများဆုံးဖြစ်သွားပြီးတရုတ်နိုင်ငံထက်ပိုများသွားပါတယ်။ယောဂါရှာဖွေမဖော်ထုတ်နိုင်သေးသူတွေလည်းရှိနေတဲ့အတွက်ဒီတွေလည်းပိုပြီးများနိုင်တယ်လို့အာနာဘန်တွေကပြောပါတယ်။တင်းနင်းနေနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.